Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ February 22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆင်းမြတ်ပါပါရှင်။ဒီနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့ကမ္ဘာသတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာတပ်မတော်ကဘေးဦးစီးချုပ်ဦးဆောင်ပြီးအာဏာသိမ်းယူထားတဲ့အပေါ်စန့်ကျင်ကန့်ကွက်မှုတွေနိုင်ငံအနှံ့မြို့တွေမှာဆက်လက်ရှိနေပါတယ်။နောက်ခံကိုနှစ်ငါးလုံးပြည်လုံးချွတ်ထွေထွေတပိတ်ဆင်ွဲကြဖို့အတွက်ဆန္ဒပြသူတွေဆော်ဩနေပြီးထိုင်းနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ကြဖို့တိုက်တွန်းနေပါတယ်။ City Mart လုပ်ငန်းပိုင်အစားအသောက်နဲ့ကုန်ပစ္စည်းအရောင်းပိုင်ကြီးတွေအားလုံးကိုနောက်ခံမှာပိတ်ထားမယ်လို့ City Mart Holding Company ကကြေညာပါတယ်။အလားတူကမုန်းပွင့်ကုန်စုံဆိုင်အားလုံးကိုလည်းနောက်ခံပိတ်ထားမယ်လို့ကြေညာထားပါတယ်။ရန်ကုန်မြို့ထဲကဈေးကြီးတွေနဲ့စားတောက်ဆိုင်တွေကလည်းမနှက်ပြန်ပိတ်ထားမယ်လို့ဈေးဝယ်သူတွေကိုအသိပေးထားပါတယ်။ဒီနေ့တင်းကြပ်နေနေမှာလဲအကျမ်းမဖက်အာနာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုတွေမြို့တော်များများမှာဆက်ပြီးတော့လုပ်နေကြပါတယ်။မန္တလေးမြို့တင်မောချင်းရှိရာကန္နာမှာမနေ့တုန်းကလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်နှစ်ယောက်တိတ်ဆုံးခဲ့ပေမဲ့ဒီနေ့မန္တလေးမြို့မှာဆန္ဒပြသူအများအပြားလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေး CDM လှုပ်ရှားမှုမှာပါဝင်ထောက်ခံရေးဆိုင်းဘုတ်တွေကန်ဆောင်ဆန္ဒပြကြသူအများအပြားကိုမန္တလေးမြို့လမ်းမတွေပေါ်မှာမြင်တွေ့ရပါတယ်။ရန်ကုန်မြို့မှာလည်းဆေးရနာသိမ့်မှုစန့်ကျင်ဆန္ဒပြမှုပုံစံမျိုးစုံကိုတွေ့မြင်ရပါတယ်။ဘာသာရေးအဖွဲ့အစည်းတွေ၊လူငယ်ကျောင်းသားတွေ၊ဝန်ထမ်းတွေ၊အိမ်ရှင်မတွေ၊ဂီတနဲ့ဆန္ဒထုတ်ဖော်သူတွေအမျိုးစုံရှိပါတယ်။အင်ရှင်မာရီထိုင်တဲ့ဘေးမှပြီးစံပုံးဒီဆန္ဒပြနေကြတဲ့အတန်တွေဖြစ်ပါတယ်။မြမအရေးကဘာကတည်စီဖို့ရည်ရွယ်ပြီးတယုံတွေရှိလှဲ့လေဆန္ဒထုတ်ဖော်နေကြသူတွေလည်းရှိပါတယ်။မန္တလေးမြို့မှာစနေနေ့တုန်းကပြစ်ခတ်နှိမ်နှင်းမှုအတွင်းဆယ်ကျော်တက်တယောက်အပါအဝင်နှစ်ယောက်တိတ်ဆုံးခဲ့တဲ့သတင်းကြားရပြီးတဲ့နောက်အခုလိုဆန္ဒထွက်ပြဖို့ပို့အရေးကြီးတယ်လို့ဆန္ဒပြကြသူတွေကပြောပါတယ်
။ကျွန်တော်တို့ကသူတို့ဒီနေ့တယောက်တက်တယ်ဆိုရင်ကျွန်တော်တို့ကလူတစ်တောင်းပို့တိုးတယ်ဆန္ဒပြမှုပို့တိုးတယ်ကျွန်တော်တို့ကတော့ရက်တက်မှာတော့မဟုတ်ဘူး။ဘာလို့မရက်တက်လဲဆိုတော့ကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရဲ့လိုချင်တဲ့ဒီမိုကရေစီကိုကျွန်တော်တို့ကဖားနိုင်လို့ဘယ်မလျှော့ဘဲနဲ့ကျွန်တော်ဇက်ဆက်သွားမယ်။ဒါကြောင့်မလို့ကျွန်တော်နိုင်ငံတကာကိုပြောပြချင်ပါတယ်။ခြေရောက်တဲ့ဆန့်ရှင်အရေးယူမှုတာမကဘဲနဲ့ပုံမှန်ခြေရောက်တဲ့ပြင်းပြထန်တဲ့အရေးယူမှုတွေအများဆုံးလုပ်ပေးပါလို့ကျွန်တော်တောင်းဆိုချင်တယ်
သူတို့ဘက်ကတော့အကျမ်းမဖက်ဆက်ပြီးတော့ဆန္ဒပြသွားမှာဖြစ်တယ်လို့ဆန္ဒပြကြသူတွေကပြောပါတယ်။အာဏာပိုင်တွေဘက်ကတော့ဆန္ဒပြသူတွေ CDM လှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်နေသူတွေကိုဆက်လက်ဖမ်းဆီးနေပါတယ်။ချော်ကြားရဲ့ရုပ်ရှင်တရုတ်ဆောင်လူမင်းကိုနေအိမ်ကနေပြီးတော့စနေနေ့ညဘက်ကလာရောက်ဖမ်းဆီးသွားပါတယ်။ဆန္ဒပြမှုကိုအကျမ်းဖက်နှိမ်နင်းတာကြောင့်တိတ်ဆုံးသူကလည်းလောလောဆယ်ဆီထားသလောက်၃ယောက်ရှိပါတယ်။ရှဲလက်ချက်နဲ့ကောင်းကိုတနက်ထိမှန်ပြီးတည်ဆုံးသွားတဲ့မမြသွဲ့သွဲ့ခါရဲ့စာပနာကိုဒီနေ့မြေပြေတော်မှာကျင်းပရာမှာပြည်သူအများအပြားလိုက်ပါပို့ဆောင်ကြပါတယ်။သူ့ရဲ့ရုပ်အလောင်းကိုဆေးရုံကနေမိသူချိုမဲ့နေရာတည်ဆောင်သွားရလက်တလျှောက်စိုက်ကယ်ရီမော်တော်ကားတွေကရင်းနှင်းကြီးတွေအဖြစ်နဲ့လိုက်ပါပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။လမ်းပေါ်ကနေလည်းတချို့ကဆောင်ပြီးတော့သူ့ရဲ့နောက်ဆုံးခရီးကိုနှုတ်ဆက်ကြပါတယ်။အတူပါအခမ်းအနားကိုလည်းအများအပြားတက်ရောက်ခဲ့ကြပါတယ
်။ကျွန်တော်တော်သည်ကျွန်တော်တော်သည်ကျွန်တော်တော်သည်
ဒီပြည်တော်မှာလုပ်တဲ့မမြသက်သက်ခါရဲ့ဇာပနာအခမ်းအနားကအတန်တွေဖြစ်ပါတယ်။ February 9ရက်နေ့တုန်းကတပြေကုန်းအဝိုင်းနားမှာဆေးရနာတိမ့်မှုစန့်ကျင်ဆန္ဒပြနေသူတွေကိုရဲကပြစ်ခတ်နှိမ်နင်းစင်မှာမမြသက်သက်ခါရဲ့ဥကောင်းကိုချီထိမှန်ခဲ့တာပါ။ဆယ်ရက်ကြာဆေးရုံမှာဆက်တွေနဲ့အသက်ဆက်ခဲ့ပြီးတဲ့နောက် February 19ရက်နေ့တုန်းကကွယ်လွန်သွားတာဖြစ်ပါတယ်။သူဟာတနတ်တန်ရာရထားစဉ် February 17ရက်နေ့တုန်းကမှအသက်20ပြည့်ခဲ့တာပါ။တည်ဆုံးခဲ့ပြီးတဲ့နောက်သူ့ရဲ့ဥကောင်းတွေကကြီးကိုဆရာဝန်တွေကစစ်ဆေးခဲ့တာမှရာဝါကြီးမဟုတ်ပဲကြီးအဖြစ်ဖြစ်တယ်လို့အတည်ပြုကြောင်းမမြတ်တွဲ့ခါရဲ့မိသားစုကသတင်းတောက်တွေကိုပြောပါတယ်။အာနာသိန်းစစ်ကောင်စီရဲ့သတင်းစင်ထုတ်ပြန်ချက်မှာတော့မမြတ်တွဲ့ခါဥကောင်းမှာတွေ့ရတဲ့ကြီးထိတ်ဖူးဟာအထီးကရုံနှိမ်နင်းရေးတပ်တွေရဲ့ခဲရန်ကြီးတွေမဟုတ်ဘူးလို့ညင်ထားပြီးတော့ဒါဟာပြင်ပကအုံပြူတဲ့လက်နဲ့တစုံတရာကြောင့်ဖြစ်မယ်လို့ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငင်းငင်းချမ်းချမ်းဆန္ဒပြသူတွေအပေါ်တေးစီလောက်တဲ့အင်အားသုံးတာချင်းချောက်နှောက်ယှက်မှုတွေကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။လူသေးတဲ့အထိအကြမ်းဖက်တာကိုရှုံချရတယ်လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကသူ့ရဲ့တွစ်တဲ့စာမျက်နှာပေါ်မှာရေးသားဖော်ပြခဲ့တာပါ။လူတိုင်းငင်းချမ်းစွာစုဝေးဝေးရှိတဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးလေးစားဖို့နဲ့အယက်သားအစိုးရလက်ကိုအာဏာပြန်ပေးဖို့တောင်းဆိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားပါတယ်။ မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲတอมအန်ဒရူးစ်ကလည်းအာဏာသိမ်းယူထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရလက်ချက်ကြောင့်မန္တလေးမြို့ကဆယ်ကျော်တက်လူငယ်တယောက်အပါအဝင်နောက်ထပ်အသက်တွေဆုံးရှုံးတဲ့တဲ့ရင်တွေသူ့အနေနဲ့ထိတ်လန့်တောင်းလို့ရတယ်လို့ပြောကြပါတယ်ဒီတပိုက်တုံးနာကနေရာဘာကြီးမျက်ရည်ရုပ်ပုံးတွေတုံးပြီးအခုလဲခတ်ထန်တဲ့စစ်သားတွေကငိမ့်ငိမ့်ချမ်းချမ်းဆန္ဒပြနေသူတွေကိုတက်တက်ပြစ်ခတ်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကသူ့ရဲ့ Twitter မှာအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပါတယ်ဒီလိုမျိုးမိုင်မဲတဲ့လုပ်ရက်တွေကိုချက်ချင်းရရမယ်လို့လည်းသူကပြောပါတယ်သဘောထားကွဲလွဲမှုကိုထုတ်ဖော်ခွင့်ရှိတဲ့အတိုင်းဆန္ဒထုတ်ဖော်နေသူတဦးတယောက်မှထိခိုက်နစ်နာအန္တရာယ်မကြုံသင့်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပါတယ်စစ်တပ်အနေနဲ့ပြည်သူတွေအပေါ်အကြမ်းဖက်မှုရပ်ရမယ်လို့အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဆန္ဒပြသူတွေအပေါ်ပြစ်ခတ်တာလုံးဝလက်ခံနိုင်စရာမရှိဘူးလို့ British နိုင်ငံယာယီဝန်ကြီးကလည်းသဘောထားထုတ်ပြန်ပြီးတော့ British အနေနဲ့မြန်မာနိုင်ငံအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်လို့ British နိုင်ငံယာယီဝန်ကြီး Dominic Raab ကစနေနေ့ကတွစ်တာပေါ်မှာရှင်းသားခဲ့ပါတယ်လုံချုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမှာတေဆုံးခဲ့ပြီးတဲ့နောက်တပ်မတော်သတင်းမှန်ကြံကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုလှုံ့ဆော်ရေးတားဆီးတဲ့ Facebook ကုမ္ပဏီရဲ့မူအရာဖယ်ရှားလိုက်တာဖြစ်တယ်လို့မူဝါဒရေးရာဆိုင်ရာကုမ္ပဏီပြောခွင့်ရ Rafael Frankel ကပြောကြားပါတယ်
In line with our global policies, we've removed the Tatmadaw True News information team page from Facebook.
Facebook ရဲ့ကမ္ဘာအနှံ့ချမှတ်ထားတဲ့မူဝါဒအရတက်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလှုံ့ဆော်ရဆိုတဲ့စည်းကမ်းကိုအချိန်ချိန်ချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့တာပါ။အခုအနာ၃ရက်လုံးကိုသိမ်းယူထားတဲ့တက်မတော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်မှရဲ့ Facebook စာမျက်နှာကို2018ခုနှစ်ထဲက Facebook ကဖယ်ရှားခဲ့ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဆိုင်းဒိုမီတာ19 kHz 1953ညဆိုင်းဒိုမီတာ25 kHz 1783ညဆိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လည်ပေးနေပါတယ
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အီတလီနိုင်ငံမှာဖေဗရူလီလ20ရက်နေ့ကပထမဆုံးပြည်တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပါတယ်။အီတလီဟာအာရှပြည်ပမှာပထမဆုံးဒီကပ်ရောဂါကိုစပြီးတော့ကူးစက်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကနေဒီကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်ပြန့်နှံ့နေတာဖြစ်ပြီးအခုလက်ရှိဒီကမ္ဘာလုံးမှာကူးစက်သူ113သန်းကျော်နဲ့သေဆုံးသူက 1.4 သန်းကျော်ရှိပါတယ်။ဆရာဝန်တွေသူနာပြည်တွေနဲ့တခြားဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ February 20ရက်နေ့ကိုအီတလီမှာအမျိုးသားကျန်းမာရေးဝန်ထမ်းများနဲ့တက်မှတ်ခဲ့ပြီးမနေ့တုန်းကဒီတစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပုပ်ယဟန်မင်းကြီး Francis နဲ့အီတလီနိုင်ငံသမ္မတဆာဂျီယို မာတာရဲလာတို့ဦးဆောင်ကျင်းပခဲ့ပါတယ်ကျမရေဝန်ထမ်းတွေရဲ့ဒီဇိုင်းမှန်မှန်ကြိုးပမ်းဆောင်ရွက်မှုတွေကိုကိုကျိုးမဖက်တကူကောင်းဆက်မှုကိုတိုက်ဖြတ်ပေးတဲ့ကာကွယ်ဆေးတွေအဖြစ်ပုပ်ယဟန်မင်းကြီး Francis ကတင်စားပြောဆိုခဲ့ပါတယ်ကျမရေဝန်ထမ်းတွေရဲ့ရဲစွမ်းတက်တီရှိရှိကြိုးပမ်းချက်တွေကြောင့်သာပြည်လဲကူစားလို့မရနိုင်တော့တဲ့ဘီဒုကကြီးဖြစ်ပေါ်မဲ့အရေးကနေရှောင်ရှားနိုင်ရတာဖြစ်တယ်လို့လည်းတမရမာထရဲလာကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံမှာတော့နှိမ့်မုံတိုင်းကြာရောက်နေတဲ့အတွေ့ကာကွယ်ဆေးတင်ပို့ရေးလုပ်ငန်းတွေကြန့်ကြာနေပြီးနယူးယောက်မြို့မှာကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေနှောင့်နှေးနေရပါတယ်။မုံတိုင်းကြောင့်တနိုင်ငံလုံးကာကွယ်ဆေးထိုးနှံပြီးတဲ့နေရာ2000လောက်မှာလျှက်စစ်မီပြတ်တောက်မှုနဲ့လည်းကြုံတွေ့နေရပါတယ်ရှင်။COVID-19 ကာကွယ်ဆေးပထမအတုပ်ကိုဒီကနေ့တနင်္ဂနွေနေ့မှာလက်ခံရခဲ့တဲ့မလေးရှားနိုင်ငံမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပါတယ
်။ဒါဒီနေ့hantaran pertama vaksin Pfizer BioNTech telefon tiba dan mendarat di Malaysia sebanyak
တနင်္ဂနွေကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်တွေကိုလာမယ့် February 24ရက်နေ့ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပြီးဝန်ကြီးချုပ်မဟူရဒညာစင်နဲ့ကျမိုင်ဝန်ကြီးဌာနညွှန်ကြားမှုချုပ်နူအီရှမ်အဗ်ဒူလာတို့ကိုဖူထရာဂျာရာမျိုးစီကံတစ်ခုမှာအရင်ဆုံးကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းကြေညာပါတယ်လို့မလေးရှားသိပ္ပံဆိုင်ရာဝန်ကြီးဌာနဝန်ကြီးခါရီဂျာမာလူဒင်ညပြောပါတယ်နိုင်ငံတွင်းလူဦးရေ32,000ရဲ့80%ကိုင်းနှုန်းကို တနှစ်အတွင်းကာဝယ်ဆေးထိုးပေးနိုင်ဖို့မလေးရှားကညှိနှိုင်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာအဆိုးဆုံးကျဆင်းနေတဲ့စီးပွားရေးပြန်ပြီးတော့နလန်ထူနိုင်ဖို့ကာဝယ်ဆေးထိုးလုပ်ငန်းစဉ်တွေကိုအခုလိုအချိန်မြင့်လှုပ်ဆောင်နေကြပါမလေးရှားက Pfizer BioNTech ကာကွယ်ဆေး32တန်မှာယူထားပြီးလဲဖြစ်ပါတယ်။မှာယူထားတဲ့ကာကွယ်ဆေး3,200ကျော်ဒီကနေ့မနေ့ပိုင်းမှာမလေးရှားကိုရောက်ရှိခဲ့ပြီးနောက်လာမယ့်သတင်းပတ်တွေမှာလဲကာကွယ်ဆေးတွေထပ်ပြီးရောက်လာဖို့ညွှန်မှန်းထားပါတယ်ရှင်။ American နိုင်ငံအပါအဝင်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အလို့သဘောဆွေးနွေးဖို့ EU ဥရောပတမကရဲ့အဆိုပြုချက်ကိုလေ့လာနေကြောင်းနဲ့အဆိုပြုချက်အပေါ်မှာပြန်ပြီးတော့မတုံ့ပြန်ရသေးကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်အာရာချီကစနေနေ့ကပြောပါတယ်။တမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကအမေရိကန်ကိုနှုတ်ထွက်ထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်ပြီးတော့အသက်သွင်းရေးလောလောဆယ်အီရန်နဲ့အမေရိကန်တို့ကြားမှာအငင်းပွားနေတာပါ။ဆွေးနွေးပွဲတွေပြန်ပြီးတော့စတင်နိုင်ရေးကြိုတင်စည်းကမ်းချက်အဖြစ်အီရန်တို့အနေနဲ့စာချုပ်ပါအချက်အလက်တွေကိုအရင်ဆုံးပြန်လိုက်နာဖို့လိုတယ်လို့အမေရိကန်တို့ကတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲအီရန်တို့ကလည်းတန်ခတ်ပိတ်ဆို့မှုတွေအမေရိကန်တို့အရင်ရုပ်သိမ်းပေးရမယ်လို့တောင်းဆိုနေတာဖြစ်ပါတယ်။အခုလိုရှိမတူနောက်မဆုတ်တာဖြစ်နေတာကိုဥရောပနိုင်ငံများရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်အနေနဲ့ကြောင်းဝင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့အီရန်နိုင်ငံများရေးဝန်ကြီးဂျာဗတ်ဇာရက်ကပြီးခဲ့တဲ့လကပြောထားပူပါတယ်။4+1လို့ခေါ်တဲ့အဖွဲ့နဲ့အမေရိကန်နဲ့အီရန်တို့အတူအလို့သဘောဆွေးနွေးဖို့တင်ပြထားတဲ့ဂျိုးဆက်ဘော်ရဲလ်ရဲ့အဆိုပြုချက်ကိုလက်ခံဖို့စဉ်းစားနေတယ်လို့ရုရှားနဲ့တရုတ်တို့အပါအဝင်မိတ်ဖက်နိုင်ငံတွေနဲ့လည်းဆွေးနွေးညှိနှိုင်းနေကြောင်းမကြာခင်မှာပြန်လည်တုံ့ပြန်ပြောကြားနိုင်လိမ့်မယ်လို့အာရာချီကနိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်ရှင်အရင်ကဂျာမနီကနာဇီအကျဉ်းစခန်းအဆောင်တစ်ယောက်ဖြစ်ခဲ့ဘူးသူအသက်65နှစ်အရွယ်ရှိတဲ့ဂျာမနီနိုင်ငံသားတဦးကိုအမေရိကန်နိုင်ငံကပြည်နှံတန်းပေးပြီးဂျာမနီကိုလွှဲပြောင်းပေးရလိုက်ပါတယ်လောလောဆယ်အဲ့ဒီနာဇီအကျဉ်းစခန်းအဆောင်ဟောင်းကိုဂျာမနီနိုင်ငံမှာရဲတပ်ဖွဲ့ကစစ်ဆီးမင်းမြန်းနေတာပါ1945ခုနှစ်တုန်းကညူဝင်ဂါမီအကျဉ်းစခန်းမှာအဆောင်အဖြစ်တာဝန်ယူဘူးသူဖြစ်တာကြောင့်ဂျာမနီနိုင်ငံသားဖရက်ဒရစ်ကာဘာဂါကိုဂျာမနီကိုပြန်ပို့လိုက်တယ်လို့အမေရိကန်လူဝမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအမှုကိုလောလောဆယ်မှာအမေရိကန်တရားရေးဝန်ကြီးဌာနကလည်းစုံစမ်းစစ်ဆေးနေပါတယ်။စင်နီနီကဖရက်ဒရစ်ကာဘာဂါFrank Fagnew ကိုပြန်ရောက်လာကြောင်းနဲ့ Hanses Bine ကအာနာပိုင်တွေကစစ်ဆီးမင်းမြန်နေကြောင်းဂျာမနီအာနာပိုင်တွေကအတည်ပြုခဲ့ပါတယ်။ဘာဂါဟာ American ပြည်ထောင်စုမှာ1959ခုနှစ်ကတည်းကအခြေချနေထိုင်ခဲ့သူလည်းဖြစ်ပါရဲ့ရှင်။သောရရှင်များရှင်တင်းနေကုန်နေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့ဒီကနေ့အတွက်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်မှာဆန္ဒပြပွဲတွေဟာဒီနေ့မှလည်းအချိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှဆန္ဒပြတဲ့သူပိုများလာခဲ့ပြီးတော့တိမ့်တဲ့ချီရှိတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကအပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။မလေးမြို့မှာငင်းညမ်းသောဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်ရုပ်ကန်တွေဟာဒီနေ့တစ်မျိုးလုံးအနှံ့ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူဦးရီဟာတိမ့်တဲ့ချီရှိခဲ့တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ဒေါက်တာတီဇာဆန်းကမျိုးရီကိုပြောပါတယ
်မင်းကဖြစ်ခဲ့တဲ့အကြံဖတ်မှုပေါ်အခြေစုပြီးတော့နော်လူလူအင်ဟာပုံလို့တောင်မှကောင်းလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျကျွန်တော်တို့ဒီနေ့ဆိုရင်ဒီပေါ့နော်မနေ့ပိုင်းညတစ်ပတ်ကျွန်တော်တို့ဒီဈေးကျော်တော်မှာပေါ့74လမ်းဘူဂျုံအောင်ဆန်းလမ်းပေါ့နော်ပုံမှာထိုင်တဲ့ဘိတ်ကျွန်တော်တို့တပ်ပေါင်းစုအားလုံးတပိတ်အင်အားစုပေါင်းစုံကျွန်တော်တို့ထိုင်တဲ့ဘိတ်ပေါ့နော်လူလူဆန္ဒပြပွဲကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်ခင်ဗျလူလူအင်အားတွေနဲ့တိတ်နေစီပြီးတော့ရှိပါတယ်ဆို
တော့မျိုးရဲ့အနေထားကရောဘလို့ရှိပဲဗျ
ကျွန်တော်တို့ဒီအောင်တပြေဘန်းတွေကိုကျွန်တော်တို့ကင်ဆောင်ပြီးတော့ကျွန်တော်လူလူအနေနဲ့ပေါ့နော်ဒီအကြမ်းဖက်လုပ်ရတဲ့ကိုလုံးဝကြောက်နေမှလည်းမဟုတ်ဘူးကျွန်တော်တို့ရဲ့ဒီဆက်လက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ကျွန်တော်တို့အောင်တိတ်အောင်နမိတ်ကိုယူပြီးတော့ကျွန်တော်တို့မန်လေးဟာဆက်လက်ပြီးတော့ပန်းပန်လေးရပါပဲဆိုတော့နမိတ်ကိုကျွန်တော်တို့ဖော်ရဲအနေနဲ့တပြေညွန်တော်လန်ရေးဆိုတော့ကျွန်တော်တို့မန်လေးလူလူတရလုံးဝဆင်နွှဲခဲ့ပါတယ်ခင်ဗ
ျလုံချုံရေးတွေဘက်ကအနေထားရောဘယ်လိုရှိလဲက
လုံချုံရေးတွေကတော့ဆိုရင်ကျွန်တော်တို့ထိုင်တဲ့ဘိတ်ဆန္ဒပြပွဲရဲ့ပုံဝင်ချိန်မှာတောက်လျှောက်ရှိနေတဲ့အပေါ်မှာလည်းကျွန်တော်တွေ့ရတယ်ဒီစနိုက်ပါပိုင်ဆောင်ထားတဲ့ဒီလူလူကြီးအင်အားတွေ၊ရဲကားတွေ၊ဒီစစ်တပ် ကားတွေတွေ့ရတယ်ကျွန်တော်တို့နဲ့တိုက်ရိုက်ဒီနေ့အနေနဲ့ကျွန်တော်တို့အင်အားစုကြီးနဲ့တော့တိုက်ရိုက်တွေ့ရတော့မရှိဘူ
းမရေယာဖြစ်ခဲ့တဲ့အဥ္စာမှာနောက်ဆုံးသိရတဲ့လောက်ကဘလောက်ထိထိခိုက်ဒဏ်ရာရရှိမှုရှိလဲ
ဟုတ်ကဲ့လုံးဝတဲ့နိုင်ငံတိုင်းကကျွန်တော်တို့ကြားရတာနောက်ဆက်၁ယောက်ကျွန်တော်တို့အကွယ်ဆုံးသွားတယ်ပေါ့နော်ဒဏ်ရာနဲ့ပေါ့နော်အဲ့ဒါကျွန်တော်တို့အခုဆိုရင်တော့တင်ကြတာ၃ယောက်ပေါ့နော်၃ဦးကွယ်ဆုံးဆုံးမသွားပါပြီဒဏ်ရာအပြည့်ခံရတဲ့ပုဂ္ဂိုလ်တွေကျန်ပါသေးတယ်ထိခိုက်ဒဏ်ရာရတဲ့လူတွေကတော့အနည်းဆုံးကျွန်တော်တို့၄၀ကျော်ရှိတယ်လို့ဖန်ဆီးခံထားတဲ့ပုဂ္ဂိုလ်တွေရာနဲ့ရှိပြီးတော့အခုချိန်ထိကျွန်တော်တို့အဆက်အသွယ်လည်းမရဘူးခဲခေါ်သွားတယ်ဆိုလည်းမသိဘူးဖြစ်နေပါလိမ့်မယ်အဲ့တော့ကျွန်တော်တို့အနေနဲ့အဓိကပြောဆိုတာကဒီစစ်အာဏာသိမ်းအုပ်စုကကျွန်တော်တို့ကိုဘလောက်ပဲအကြမ်းဖက်ဒီဖြစ်စီကျွန်တော်တို့ကဒီဓမ္မနဲ့အာဓမ္မအကြောင်းမှလုံးဝကြားနေမှာမဟုတ်ဘူးလုံးဝတုံ့ဆုပ်သွားမှာမဟုတ်ဘူးဒီအာဏာသိမ်းနဲ့အာဓမ္မလုံးရဲ့ကိုကျွန်တော်တို့လူတို့တည်းလုံးဝညင်ညွညွတညင်တညွတွေဆက်လက်ပြီးတော့ရေဆိုင်သွားကြမယ်ဆိုတော့ကတိသစ္စာတရိတ်ခံကိုပဲကျွန်တော်အနေနဲ့ပြောလိုပါတယ်ခင
်ဗျဆရာပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့ရတဲ့ပတ်သက်ပြီးတော့လေ68ငင်းညာရေးနဲ့ပွင့်လဲလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့မှအခုလိုပြောလိုက်ပါတယ
်ဒီကြီးမှာပြစ်မိတ်ပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီကသာမူလတော့သူသာတာဝန်ရှိဆုံးတော့ဒါကြောင့်မလို့ဒီစစ်ကောင်စီနဲ့ပူးပေါင်းတဲ့လူတွေအားလုံးကတာဝန်ရှိတယ်တာဝန်ယူကြရတယ်ဒါကြောင့်မလို့ယုံတက်နေတယ်ဆိုတဲ့လူတွေကဒီစစ်ကောင်စီကိုပူးပေါင်းတာပဲယုံမတက်ဘူးဆိုတဲ့လူတွေကဒီစစ်ကောင်စီကိုစန့်ကျင်တာပဲ
အခုမှတော့ဆန္ဒပြတဲ့ဒူရီဟာနေလန်းမြည်ကုန်းအပါအဝင်တစ်ခုနေရာရေးမှာစုဝေးဆန္ဒပြခဲ့ကြပါတယ်။နေလန်းကဒီနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတဲ့ဒူရီဟာမနေ့ကရဲနဲ့စစ်တပ်ကပြစ်ခတ်လို့ဒီသုံးသွားခဲ့တဲ့သူ၃ယောက်ကိုရည်စူးပြီးဆန္ဒပြပွဲမတိုင်ခင်မှာ၃မိနစ်ငြိမ်သက်ဝင်ပြီးခဲ့ကြပါတယ်။အပြင်ပေါင်းတဲ့ချီရဲ့ဆန္ဒပြတဲ့ဒူရီဟာနေလန်းလမ်းဆုံးနဲ့ဘုံကျော်တရာအောက်တွေမှာချွေးကြော်တန်းလေးအော်ဟစ်လက်သုံးချောင်းထောင်ပြီးတော့ညဉ့်ညမ်းစွာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မနက်ဖြန်22ရက်နေ့လ2021နေ့မှာတော့နှစ်ငါးလုံးအထိမ့်မှဖြစ်တဲ့ရန်ကုန်တမျိုးလုံးအနက်ဝန်ထမ်းတွေအလုံးမဆွေးစီဗီအမ်လုံရှောင်းမှုအပါအဝင်ဆန္ဒပြပွဲတွေအကြီးအကျယ်လှုပ်ဖို့အတွက်လည်းသပိတ်ကော်မတီတွေကတောင်းဆိုထားပါတယ်။မုံရမြို့မှာတော့ဤပညာတက်ကတူကျောင်းသားတွေအပါအဝင်ဆန္ဒပြတဲ့ပြည်သူတွေဟာဗိုလ်ချုပ်လမ်းတိုင်းခြိတက်ခဲ့ကြပြီးတော့မြို့ထဲမှာလည်းဆန္ဒပြခဲ့ကြပါတယ်
။ကျွန်တော်တို့လည်းအာနာပါဒိဋ္ဌိတရားဖြစ်တယ်။ဒါကတော့ပဲအာနာလိုက်တ
ယ်။ဒါနဲ့ရဲတပ်ဖွဲ့ဘက်ကတန်ဆူးကျိုးတွေလမ်းတွေကို Facebook တားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့အရှိမတိုးနှောင်းမဆုတ်ဖြစ်ခဲ့တာတွေလည်းရှိခဲ့ပါတယ်။ရင်းပြည်နယ်မြောက်ပြည်မြို့ပေါ်မှာဆိုရင်လည်းဆရာနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဖြစ်ပွားခဲ့ပြီးတော့လူဦးရေတောင်းတဲ့ခြေပါဝင်ရတယ်လို့သိရပါတယ
်
ဆန္ဒပြတဲ့သပိတ်စစ်ကြောင်းကိုရဲနဲ့တပ်တွေကရောက်ဒီမျိုးထဲမှာလမ်းပိတ်ပြီးတားဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့စကားချေပြင်ဖြစ်ခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးတော့ခွင့်ပေးလိုက်ပါတယ်။ရောက်ဒီမျိုးကဒီနေ့ဆန္ဒပြပွဲကိုတော့ကရင်အမျိုးသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကလိုက်ပြီးတော့လုံခြုံရေးယူပေးတယ်လို့သိရပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
။ကရင်ပြည်နယ်မြဝတီမြို့ကိုကရင်ကျေးရွာပေါင်း30ကျော်ကလာရောက်ပူးပေါင်းခဲ့ပြီးဆန္ဒပြချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့ရက်တွေကရဲနဲ့စစ်တပ်တွေတားဆီးပိတ်ဆို့ထားတဲ့ဗရင်တော်လမ်းမကြီးကိုဖွင့်ပေးလိုက်ရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးမှာပါကရင်ပြည်နယ်ထဲကကျေးရွာပေါင်း30ကျော်ကကရင်လူထုတွေချီတက်လာခဲ့ပြီးမြောက်ရီမြို့ကဆန္ဒပြသူတွေနဲ့လာရောက်ပူးပေါင်းခဲ့တာပါချီတက်လာတဲ့ဒေသခံကရင်လူထုကိုကရင်မျိုးသားအစည်းအရုံး KNU ကဝန်ရံပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါခမန်းကြီးတိန်ကနန်းလောက်ရှိတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးမြောက်ရီမြို့ကတူကအခုလိုပြောပြခဲ့ပါတယ
် KNU တွေပါလာတယ်မိလက်မရုပ်တို့ဖွင့်ပြလိုက်ရတယ
်မချသေးခင်လုံးကတော့ KNU ကကြေညာချက်ထုတ်ပြန်ခဲ့ပြီးကရင်လူထုရဲ့ဆန္ဒသဘောထားအတိုင်းသားတဲ့ရှိတယ်ဆိုပြီးပြောဆိုခဲ့တာပါတနင်္ဂနွေနေ့မှာတော့မြောက်ရီမြို့ကဆန္ဒပြပွဲမှာ KNU တွေပါဝင်ခဲ့သလားဆိုတာကိုတော့ KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှုနဲ့ဖလို့စောတာတုံးကိုမေးကြည့်ခဲ့ပါတယ်
ဒီပေါ်မှာတော့ခုနကကျွန်တော်လူစုနဲ့သတားတဲ့ရှိတယ်ပါတယ်ပေါ့နော် KNU ဝန်ရံတဲ့ဆိုတာကခင်ရဲ့နေနေတဲ့ခုနကဒီရှိနေတဲ့ထားပုံမှာတော့ဟိုရှိနေကြမှာပဲလေကျွန်တော်ရဲ့ဒီလိုရှိတဲ့ကိုနေရကိုဒေသကိုရဲ့ကိုယ့်ရဲ့ပြည်သူရှိတဲ့ပုံမှာတော့ဟိုဒီလိုပြောကနာဒီဥတာပေါ့နော်ကျွန်တော်ရှိရတာပေါ့နော်ရှိပြရတာပေါ့ဟို
မြောက်ရီမြို့မှာတော့စစ်အုပ်ချုပ်ရေးကောင်စီကိုဆန္ဒပြမှုတွေဇက်တိုက်ရှိနေပြီး ပြည်ပြည်နယ်ရဲ့တခြားမြို့နယ်တွေမှာတော့ဆန္ဒပြတာတွေခက်ခဲကြဲတာတွေ့ရပါတယ်။ပြည်ပြည်နယ်ဖမ်းဖက်မှာတော့သူတွေညပဲတန်ဖုံးတိတာကအစာစောင့်ကြည့်နေတာတွေရှိနေတာကြောင့်မြောက်ရီမြို့လောက်တော့လှုပ်ရှားမှုတွေမရှိပေမဲ့တနင်္ဂနွေနေ့မှာတော့ဖမ်းအန်သူတို့လည်းဆန္ဒပြနေကြပါတယ်။ဆီယနာတင်ပြီးတဲ့နောက်မြောက်ရီမြို့မှာတော့
စနပ်ပြသူတွေကိုတနက်နေ့ပြစ်ခတ်ဖြိုခွင်းတာတွေရှိခဲ့ပြီမဲ့လေဆီယနာရှင်စန့်ကျင်ရေးစနပ်ပြပွဲတွေကတော့ဆက်ရှိနေသေးဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။ဒီရောရသမင်းမင်းညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကျမခွာညိုပါ။ ၆ရင်းနှံတွေကအလုသမားတွေတစုတစည်းတဲ့စံကပြလာနေတာအခုဆိုရင်သတင်းနှစ်ပတ်ရှိလာပါပြီ။တိုင်းပြည်ရဲ့အဓိကလိုအပ်ချက်ကိုဖြည့်ဆည်းပေးနေတဲ့စွန့်အင်ကန်တာရဲ့ CDM အကြမ်းမဖက်အာဏာပိဆိုင်မှုဟာစစ်အာဏာသိမ်းတဲ့အစိုးရပေါ်မှာဘယ်လိုသက်ရောက်မှုရှိပါသလဲ။ရင်းနှံမြစ်အလုသမားတွေရဲ့လူလားချက်တွေကဘာတွေလဲဆိုတာကို
6ရင်းနှံတွေကစီဒီအမ်အကြမ်းမဖက်အာဏာပိဆိုင်ရေးမှာပါဝင်လှုပ်ရှားနေတဲ့မပွင့်လွှာကိုဆက်သွယ်မြင်းမြန်ထားပါတယ်ရှင်။အာဏာသိမ်းစစ်ကောင်စီအစိုးရလက်အောက်မှာမလုံနိုင်ဘူးဆိုပြီးတော့ကျမတို့ရင်းနှံမြစ်မီလီတာစုတွေကဤသူတင်ရောက်တဲ့အစိုးရကြီးရောက်လာမှသာကျွန်တော်တို့တွေကဝန်ထမ်းတွေကတာဝန်ထမ်းဆောင်မယ်ဆိုတဲ့တန်ဖိုးချက်မျိုးနဲ့ရက်ခဲတာဖြစ်တယ်။ကျမတို့6ရင်းနှံတွေတ
ဖြစ်တယ်ဒီရေနံရှာဖွေရေးတွေကရက်တက်ချက်ကြောက်လိုက်တဲ့အချိန်မှာမန်းတံမြာကံမှလေရည်စီထုတ်လုပ်တဲ့စက်ရုံကလည်းအလုံးကအလိုအလျောက်ကိုရှက်တောင်းဖြစ်သွားတဲ့သဘောဖြစ်တယ်။အဲရင်းနဲ့ချက်လို့မယ်ဝန်ထမ်းတွေကလည်းလုံးဝရက်ပိုက်တဲ့ပုံစံဖြစ်တဲ့အတွက်အခုစစ်ကောင်စီအစိုးရမှလင်းရင်စီအထုတ်လုံမှုတွေလင်းရင်စီပေးမှုတွေကတော်တော်ညှော့နေသွားပြီလက်ကျန်မဲရှိရဲဟာပဲပြီးနိုင်တယ်ကျမတို့နောက်ထပ်အစ်စ်ဆိုတာမပြီးနိုင်တော့တဲ့အချိန်ကြီးကြီးအောင်မြင်မှုတစ်ခုတော့ရနေတယ်ပေါ့နော
်6 emoji နဲ့ဖက်ဆက်လုတ်ကင်နေတဲ့တရုတ်နဲ့အင်ဒို Gold Petrol Company လဲဒီ CDM နဲ့မှာပါဝင်လာတယ်ဆိုတော့ဒီလိုပါဝင်လာအောင်ဘယ်လိုစီရင်ခဲ့သလဲဆိုတာကိုလည်းရှင်းပြပေးပါဦး
အဲ့ဒီကုမ္ပဏီကကြတော့ product ထုတ်လို့တဲ့အဲ့နေရာပဲဝင်နှန်းတွေကိုကျမတို့က CDN လုပ်ဖို့စီယုံနေစီယုံနေအချိန်မှာ CDN လည်းသူတို့ကလည်းဟိုဒီအာနာသိန်းစက်ကောင်စီအောက်မှာပဲအဲမလုတ်ချင်ဘူးကျွန်တော်တို့ကအစိုးရပြည်သူပြည်နဲ့အစိုးရမှာပဲလုတ်ချင်တယ်ဒီအခုလက်ရှိမှာကတော့ဘိုးဘက်တူဆိုတဲ့ကုမ္ပဏီကိုတော်လန်တာမဟုတ်ဘူးကျွန်တော်တို့ကဒီအစ်စ်အောင်စီအစိုးရကိုပဲကျွန်တော်တို့ရဲ့အဲတရားစာတောက်ကိုလုံးဝမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးနဲ့အဲရက်တန်တာဖြစ်တယ်ပေါ့နော်ဟုတ်ဆိုနီတူရဲ့မန်းဂျီနန်ဒီမှာရှိရဲ့ MBRI ကုမ္ပဏီကလည်းအဲဆိုနီတူပဲအဟိုကျမတို့ဒီကရင်းနဲ့ပို့လွတ်တာမရှိတဲ့အတွက်သူတို့ရက်တန်သွားရတဲ့သဘောဖြစ်တယ်
ဆိုတော့နောက်တစ်ခုကပေါ့နော်လုံခြုံရေးညီမတို့ရဲ့လုံခြုံရေးအခြေအနေပေါ့အခုဆိုရင်မန္တလေးမှာဆိုလည်းပြစ်တာခတ်တာတွေရှိလာတယ်အဲ့တော့လုံခြုံရေးအခြေအနေနဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကညီမတို့ဘက်မှာတုံ့ပြန်မှုအောင်ဘယ်လိုများရှိလဲ
အခုချိန်စီတော့ဟိုထိတ်တိုက်တွင်းမှုတွေကတော့မရှိသေးပါဘူးအာသူတို့လည်းသူတို့ရဲ့အလုပ်ကိုသူတို့လုပ်နေသလိုကျမတို့ကလည်းကျမတို့ရဲ့ဟိုဆန္ဒပြမှုတွေမှာဆန္ဒဖော်ထုတ်တဲ့နေရာတွေမှာအေးချမ်းစွာတော့အခုချိန်စီဟိုလှုပ်ဆောင်နေခဲ့ရပေါ့
အဲ့တော့အခုလုပ်နေတာကပေါ့နော်ဟို6ရင်းနှံမြေတစ်ခုတည်းမှာပဲဟိုကို့အစုနဲ့ကို့လှုပ်သလားရင်းနှံမြေ73ခုလုံးကိုချိတ်ဆက်ပြီးတော့ခေါင်းဆောင်မှုအချင်းချင်းပေါ့နော်ညှိနှိုင်းဆောင်ရွက်ကြတွေရောရှိလား
အရှိရဲ့ရှင်ကျမတို့ဒီနေ့မြေအဖွဲ့ရေးမျိုးတွေ73ခွဲလုံးမှာကျမတို့အစုအဖွဲ့တွေရှိရဲအလုတ်သမားတက်မကတွေရှိရဲအဲ့ဒီမှာအလုတ်သမားခေါင်းဆောင်တွေရှိရဲအဲ့ဒီတွေကနေပြီးတော့ညှိနှိုင်းဆွေးနွေးပြီးတော့အားလုံးကကြပြိုင်နေဆက်လှုပ်ဆောင်ကြတာရှိ
ဟုတ်ကဲ့မပွင့်ရင်ကျေးဇူးတင်ပါတယ်နော
်ဘရော့ရှ်မြတ်ပြရွက်ောက်ပွဲအတွက်ဒီပြီးခဲ့တဲ့နိုဝင်ဘာလကပထမဆုံးအကြိမ်မဲပေးခဲ့တဲ့တက္ကသိုလ်ကျောင်းသူတူကအာနာသိန်းနဲ့အခုလောက်ရဟာမဲပေးသူတွေကိုစော်ကားလိုက်တဲ့လောက်ရဖြစ်တယ်လို့ပြောပါရယ်သူတို့ရဲ့လူလတ်မှုအခွင့်အရေးတွေဆုံးရှုံးသွားမှဆိုတဲ့အတွက်အာနာသိန်းမှုကိုကောက်ကွက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြနေကြရတာလို့ Generation Z မျိုးဆက်ဖြစ်တဲ့အဲ့ဒီလူငယ်ကပြောပါရယ်သူတို့မျိုးဆက်တွေရဲ့အာနာသိန်းမှုအပေါ်အမြင်နဲ့မျှော်လင့်ချက်တွေမဆုမြန်မုံကဆက်သွယ်ပြင်းပြထားတာကိုအခုပတ်မြမရေးအစီအစဉ်မှာတင်ဆက်ပြပါမယ်
ကဲအခုလိုမျိုးဒီ VOE မြန်မာပိုင်းအစီအစဉ်တက်ကိုအချိန်ပေးတာကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့မင်္ဂလာပါအမဟုတ်
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းဖို့ဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာညီမတို့အရွယ်တွေပေါ့လေ25နှစ်အောင်သူငယ်တွေကအများကြီးပဲဒီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတယ်ဟိုကိုဖြစ်ချင်တာတောင်းဆိုကြတာမြင်ရပါတယ်ဆိုတော့အခုလိုမျိုးပေါ့နော်ဒီမကြောက်မကြီးတော့ဒီလိုလမ်းပေါ်ထွက်ပြီးတော့ညီမတို့တောင်းဆိုရလောက်တဲ့ဖြစ်လာတဲ့တွန်းအားဘာလို့ပြောလို့ရပါလဲရှင်
ဟုတ်ညီမကွာတက္ကသိုလ်ကျောင်းသူတူပါတက္ကသိုလ်ကျောင်းသူတူဆိုတော့ကျတော့လုံငယ်ပီပီပေါ့နော်ကို့အနာဂတ်ကိုကို့ဖန်တီးခြင်းနဲ့ပြီးသွားလို့ရှိရင်နောက်ညီမတို့ယုံကြည်တာလုံငယ်ဒီအနေနဲ့လေဒီတိုင်းပြည်ရဲ့အနာဂတ်ကိုဖန်တီးဖို့လုံငယ်တွေမှာစွမ်းအားရှိရလို့လည်းယုံကြည်ရပေါ့နော်ဟိုအဲ့ဒါကြောင့်မှာပြီးသွားလို့ရှိရင်မကြောက်ဘူးလားဆိုတော့ကျတော့ဟိုကြောက်တာတော့ကြောက်တာပေါ့နော်ဒါပေမဲ့ဒီလိုမျိုးကြောက်ခစ်ချင်မှဆက်ပြီးတော့ဟိုမနေချင်တော့လို့ပါပြီးတော့ဟိုဒါမျိုးအဲ့လူငယ်တွေအနေနဲ့တမီးတို့ကအခုမှဆန္ဒထုတ်ဖို့ရတော့လည်းမဟုတ်ပါဘူး။ဘာပြန်ဟိုပြီးခဲ့တဲ့နိုဗ ెంబ ာလကကြည့်မယ်ဆိုလို့ရှင်လည်းအထူးသရွေးကောက်ပွဲမှာတမီးဘဝမှာပထမဆုံးအကြိမ်အနေနဲ့ဆန္ဒနဲ့ပြီးခဲ့ရယ်ပြပရောက်နေပြင်မဲ့လေဟိုခက်ခက်ခက်ခဲပါနော်ကိုဗစ်ကာလကြားထဲမှာဟိုမဲအကျိုးဟိုနဲ့ပြီးခဲ့အဲ့တုန်းကဆိုလို့ရှင်လည်းနဲ့ပြီးခဲ့ရတော့လေဟိုအတိုင်းမသိကိုဝမ်းတားကုန်လဲကုန်ယူရဲဘာလို့ဆိုတခြားနိုင်ငံနေနေရှင်မယ်ဆိုရင်တမီးတို့နဲ့ဟိုတက်သူရွယ်သူလူငယ်တွေမှာတလုံးမှာဒါမျိုးအခွင့်အရေးမရှိဘူးအဲ့တော့အဲ့တုန်းကဆိုအရန်ကုန်ယူရဲပြီးသွားတော့ကျတော့ဟိုဒီလိုမျိုး February လတရက်နေ့မှာလဲကျတော့စစ်အာဏာသိမ်းဆည်းမှုဖြစ်သွားရဲဆိုတော့ကျတော့ဟိုတမီးတို့မှာအရန်ဟိုစိတ်မကောင်းလဲဖြစ်တယ်ဟိုစိတ်လဲစိတ်ဆိုးရဲပေါ့နော်ဟိုစိတ်မရှိလဲဖြစ်တယ်ဘာလို့လဲဆိုတော့ဟိုပါတီတခုကိုဆွဲတယ်ဆိုတာအထက်လေဒါမှန်တာမှားတာတရားမျှတမှုပေါ့နော်တမီးတို့ကလိုချင်တာပါဟိုလူငယ်တွေအနေနဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်လေဟိုတမီးတို့ရှေ့ခက်ဆက်ဆက်ကလူငယ်တွေဟိုဥတန်းအရေးခင်ပဲကြည့်ကြည့်1988ခုနဲ့အရေးခင်ပဲကြည့်ကြည့်လူငယ်တွေပဲဥဆောင်ခဲ့တာအဲ့တော့အခု2021ခုနှစ်မှာတမီးတို့အနေနဲ့ငင်းခံနေမယ်ဆိုလို့ရှိရင်ဒါရာသွေးရိုင်းတူလို့လည်းဖြစ်တာပေါ့နော်နောက်တစ်ခုကဟိုအဲ့အကြောင်းတမျိုးငင်းခံနေရတယ်မှာလဲတမျိုးတော့မပါခြင်းဘူးဒါမျိုးလောက်တာကိုလည်းကိုကကိုနိုင်ငံရေးလောက်တယ်လို့မယူဆဘူးနိုင်ငံရေးဆိုတာချက်နိုင်ငံအရေးပဲပြောရမှာပေါ့နော်ဟိုကိုချစ်တဲ့တိုင်းကြီးကိုနဲ့ဆိုင်နေကိုနဲ့သက်ဆိုင်နေကိုအနာကင်းနဲ့သက်ဆိုင်နေဒါနောင်နားရတော့လည်းသက်ဆိုင်နေနောက်ပြီးတော့ဒါကိုတိုင်းကြီးကနဲ့သက်ဆိုင်နေကိစ္စမဟုတ်လို့ဒီတိုင်းကြီးရဲ့တာဏံပီသူဦးတယောက်အနေနဲ့ဒါမျိုးလှုပ်ရှားမှုတွေလုပ်တာပါရှင့်
ဟုတ်ကဲ့ညီမဆိုဆိုပြောသလိုပဲပေါ့နော်ညီမတို့ရဲ့အနာဂတ်အတွက်ကိုလှုပ်တယ်ဆိုတော့ဒီဆန္ဒပြတဲ့အခုလူငယ်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာလည်းဒီလူငယ်တွေမှာအနာဂတ်ရှိတယ်ဆိုပြီးတော့သူတို့ကြွေးကြော်တယ်ကြွေးကြော်တယ်ပေါ့လေအဲ့ဒီစကားသံကြားတဲ့သူတွေရဲ့ဟိုရင်ကိုထိမိစေခံစားရပါတယ်ဆိုတော့ဒီစစ်အာဏာသိမ်းမှုကညီမတို့လူငယ်တွေရဲ့အနာဂတ်ကိုပေါ့လေဘယ်လိုပြောင်းလဲပြီးတော့တက်ရောက်မှုရှိရလို့ညီမမြင်ပါလဲရှင
်ဟုတ်အဲ့ဒါဘယ်လိုတက်ရောက်မှုရှိလဲဆိုလို့ရှိလို့ရှိရင်တော့ဒါကဟိုဒီမြန်မာနိုင်ငံဟာဆိုလို့ရှိရင်လွန်ခဲ့တဲ့ဟိုဒီ2021ခုနှစ်မတိုင်ခင်ဟာဆိုလို့ရှိရင်2050နေပါတော့စစ်အာဏာရှင်စနစ်အောင်မှနေခဲ့ရတာပေါ့နော်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်လည်းအဖက်ဖက်အရာရာကြည့်မယ်ဆိုလို့ရှိရင်ဟိုလူမှုရေးစီးပွားရေးပညာရေးကျန်းမာရေးတခြားနိုင်ငံအင်္ဂလိပ်နိုင်ငံတွေနဲ့ရှင်လို့ရှိရင်တော့မှတမျိုးနိုင်ငံအများလို့အနောက်ကျကျန်နေခဲ့တယ်အဲ့တော့ဒါမျိုးလဲထပ်ဖြစ်မှလည်းကြောက်တယ်ပြီးတော့နောက်တစ်ခုကတမီးတို့ရဲ့လူအခွင့်အရေးလူလက်မှုတွေအများကြီးဆုံးရှုံးလိုက်ရမှာကိုလည်းကြောက်တယ်အဲ့တော့ပွင့်လင်းမြင်သားရဲ့ခက်သက်မှုသွားချင်တာပေါ့နော်ဒီမိုကရေစီဆန်ဆန်နဲ့
နောက်ဆုံးတော့ညီမပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီနောက်ဒီဆန္ဒပြထုတ်ဖော်တဲ့လူငယ်တွေပေါ့လေသူတို့နောက်တစ်ချက်တောင်းတဲ့နောက်တစ်ချက်တစ်ခုကတော့ respect our vote အတိတ်ပဲကတော့သူတို့ပေးထားတဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အတိတ်ပဲပါဆိုတော့ညီမလည်းပြောပါတယ်ညီမနိုင်ငံသားရောက်နေတာတော့မှဒီပါရောက်နေတာတော့မှခက်ခက်ခဲခဲသွားပြီးတော့အမဲပေးခဲ့တဲ့ဆိုတော့အခုဒီစိတ်အာဏာသိမ်းတဲ့ဟိုစိတ်အာဏာသိမ်းတဲ့သူတွေဘက်ကပြောနေတာပေါ့လေသူတို့ပြောနေတာကတော့ဒီမဲခြင်းနေရာမှားတယ်အဲ့ဒါကြောင့်မို့လို့မဲမတမမှုတွေဖြစ်နိုင်တယ်ဆိုပြီးတော့ဒါကြောင့်မို့လို့သူတို့ကအာဏာကွဲယူရပါတယ်ဆိုပြီးပြောပါတယ်ဆိုတော့အဲ့လိုမျိုးပြောနေတဲ့သူတွေရောညီမအနေနဲ့ဘယ်လိုမျိုးတုံ့ပြန်ကြမှာလဲရှင
်ဟိုအခုလမ်းပေါ်မှာထပ်ပြီးဆန္ဒပြဆန္ဒထုတ်ပေါ်နေတဲ့လူတွေကိုကြည့်လိုက်လို့ရှိရင်လည်းဟိုထောင်ကနန်းတောင်ကနန်းတော့မကတော့တင်းကနန်းတန်းကနန်းနေလည်းရောက်ကုန်ပြီပေါ့နော်ပြီးသွားလို့ရှိရင်ညီမတို့ကိုယ်တိုင်မဲပေးခဲ့တာဆိုတော့ဟိုအဲ့တုန်းကဆိုလို့ရှိရင်တော်တော်လေးလက်အမကိုခုနပြောသလိုပဲဟိုဝမ်းတာကုန်ယူပြီးတော့ကြာမှာဒါမျိုးဖြစ်သွားရည်ဆိုတော့ကြာတော့ဒါကိုပေးခဲ့တဲ့မဲကိုမယိုသေးတော့လို့လဲဟိုအဖြစ်ခံလိုက်ရတာပေါ့နော်အဲ့တော့ဟိုနည်းနည်းစော်ကားလက်ခံရတာပေါ့နော်ပြည်သူတွေရဲ့ရေကိုပြည်သူတွေပေးခဲ့တဲ့မဲကိုဟိုအတိမတ်မပြုတ်ဘူးဆိုပြီးတော့ဖြစ်သွားတာပေါ့ရှင်
တော့အဲ့လိုမျိုးတောင်းဖို့လို့ညီမဆိုလည်းအခုဆိုလမ်းပေါ်ထွက်ပြီးတော့ဆန္ဒပြရတဲ့သူတွေထဲမှာပါတယ်ပေါ့လေဆိုတော့ညီမတို့အခုဒီရန်ကုန်မြို့မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေကြတယ်ကိုနဲ့အတူတူထွက်တဲ့ဒီလူငယ်တွေပေါ့တခြားတကယ်ချင်းလူငယ်တွေကြားမှာရောတို့နဲ့တို့ရဲ့စိတ်ခံစားချက်တွေညီမတို့ရဲ့ဒီစိတ်ခံစားချက်တွေကအခုဘယ်လိုမျိုးဖြစ်နေလဲဆိုတာကိုလည်းသိပြစေရှင
်ဟိုအစားကလေးကလည်းဒီစစ်တပ်ဘက်ကနေပြီးတော့ကြတော့ဒီရွေးကောက်ပွဲဟိုရလဒ်တွေထပ်ပြီးကြတဲ့ကလည်းတို့ဒါမဲနိုင်တဲ့မှုတွေဖြစ်တယ်လို့အဲ့လိုမျိုးဟိုပြောဆိုခဲ့တာရှိတယ်။အဲ့ရောအထူးဆန်းလေးလားဆိုတော့ကြတော့ဟိုစိတ်ထမ်းမှာတော့ဖြစ်နိုင်ချေတစ်ခုအနေနဲ့တော့အားလုံးကရှိကြပါတယ်။လုံးလုံးကြီးဟိုအန်အော်ဝါးရယ်လုံးလုံးကြီးရှော့ဆာပရိုက်ဖြစ်သွားရတော့မဟုတ်ဘူး။ဒါပေမဲ့2021ခုနှစ်မှာတော့ဒါမျိုးမဖြစ်တော့ဘူးလို့ပဲထင်ကြတာပေါ့နော်။အဲ့တော့အစပိုင်းတုန်းကကြတော့လေဒါကိုဟိုဖြစ်သွားတဲ့ဆိုတော့ပထမနေ့ကဆိုတိတ်တောင်မှဟိုလမ်းမခံနိုင်ပေါ့နော်။နည်းနည်း deny or in denial နည်းနည်းဖြစ်တာပေါ့နော်။ဟိုအဲ့ဒါလည်းပြီးရောအရန်လဲဝမ်းနေဟိုညီမတို့အချင်းချင်းဟိုတငယ်ချင်းတွေပေါ့နော်လူငယ်အချင်းချင်းစကားပြောဆိုရဲဆိုလို့ရှိရင်လည်းဟို၃နှစ်ခေါက်ရှိပြီအဲ့လိုမျိုးပြောရင်းနဲ့ညည်းရီရံကြတယ်ဝမ်းနေလုံးလို့ပြီးွားလို့ရှိရင်ဟိုစိတ်လဲအရန်စိတ်တို့ပဲစိတ်လဲဆိုးရဲပြီးွားဟိုမျိုးစုံမဲနော်ပေါ့နော်ဟိုအဲ့လိုမျိုးစိတ်မရှိတာလည်းဖြစ်သွားတာပေါ့နော်အခုကဆိုနှစ်ပတ်လောက်လည်းရှိပြီဆိုတော့
အခု
ဟိုလူငယ် oh sorry ပ
ါဆက်ပြောပါညီမရ
ဟုတ်ပြီးတော့နောက်ငွေအချင်းချင်းအဲ့လိုမျိုးပြောလို့ရှိလို့ရှိရင်ဒါနောက်ငါတို့ဘယ်လိုရှေ့ဆက်သွားရမလဲငါတို့ဘယ်လိုငါတို့အနာဂတ်ကဘယ်လိုထိခိုက်နေလဲဆိုရင်တချို့တွေပြောတာဆိုလို့ရှိရင်မသွေးရဲစရာပဲဘာလို့ဆိုအဖိုးတွေဖားရင်အဖေအမေခက်ကလည်းအများကြီးခံခဲ့ရတယ်ဆိုတော့ဒါမျိုးထပ်မဖြစ်နိုင်ဘူးဆိုတာလည်းဟိုအာမခံချက်လည်းမရှိဘူးဘယ်သူမှလည်းပြောလို့လည်းမရဘူးလေ
အဲညီမအခုပြောသလိုပဲပေါ့နော်ညီမတို့အဆန်းကျင်ကန့်ကွက်နေတဲ့သူတွေကလက်ရှိအာဏာယူထားတဲ့သူတို့မှလက်နက်ရှိတယ်သူတို့မှအာဏာရှိတယ်အင်အားသုံးပြီးတော့လည်းဒီအချိန်မရွေးနှိမ်နှင်းနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အဲ့လိုအခြေအနေတွေရှားမှာပဲညီမတို့ကအခုလိုလှုပ်ရှားဆောင်ရွက်နေကြတာဆိုတော့ဒီအပေါ်မှာရောစိုးရိမ်အားငယ်တာမျိုးဖြစ်လာရှင
်စိုးရိမ်အားငယ်တာလို့နောက်ပြီးွားလို့ရှင်ကြောက်စိတ်လို့ဆိုတာတော့ဟိုလူဆိုတာတော့တဘာဝပဲလေဟိုအန်တီရဖြစ်ပေါ်လာနိုင်နေဆိုလို့ရှိရင်တော့ကြောက်ကြတာပေါ့တော်အခုဟိုနန်းပေါ်ထွက်နေတဲ့လူတွေလည်းတမိချင်ပါလေအားလုံးလည်းဟိုတလို့နည်းနည်းရောအနေနဲ့ဟိုအနေနဲ့အများတော့ကြောက်စိတ်လို့ပါလို့ရောရှိပါတယ်ဒါပေမဲ့ဟိုတွေးကြည့်လိုက်လို့ရှိရင်အော်ဒါဟိုကိုခစ်မှာဒါမျိုးဒါကိုရဲ့တမိုင်းပေးတာဝင်လို့ပဲပြောရမှာပေါ့နော်ဟိုတာဝင်ရှိတယ်ဆိုတော့စိတ်နဲ့နောင်တားရဲ့သူကလှုပ်ပေးရမယ်ဆိုတော့စိတ်ကလေးတစ်ခုရှိတာရဲ့နောက်ပြီးတော့ကြတော့ဟိုတချို့တွေဆိုလို့ရှင်ဟိုတမီးတို့ဒီမိဘတွေပေါ့နော်တငယ်ချင်းမိဘတွေလို့ဆိုလို့ရှင်လည်းတို့ပြောတာတို့မကြောက်တာမဟုတ်ဘူးဒါပေမဲ့တို့သားသမီးတွေဒီလိုမျိုးကြောက်ခင်မှာခံနေရမှာပို့ပြီးဟိုကြောက်လို့ဒါဟိုဆန္ဒဟိုတချို့တွေဆိုလို့ရှင်တချို့တငယ်ချင်းတွေဆိုအဖေရဲ့အမေတွေပါလဲဟိုလမ်းပေါ်ကြီးအထိတက်ပြီးတော့ကြောက်လိုက်လှုပ်ပေးတယ်တော်တော်လေးလဲပံပိုးပေးကြတယ်တချို့တွေဆိုလို့ရှင်လေ
နောက်ညီမတို့လူငယ်တွေပေါ့နိအခုဒီပြောနေကြတဲ့ generation Z မျိုးဆက်လူငယ်တွေကဒီအခုလိုမျိုးလမ်းပေါ်ထပ်ပြီးချီတက်ဆန္ဒပြတာတွေမဟုတ်ဘူးပေါ့နော် online ပေါ်ကနေပြီးတော့လည်းဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကဘာတိအောင်လုပ်နေကြတာတွေ့ရပါတယ်ဒီစမ်းတက်တဲ့စိတ်ကူးအမြင်တွေနဲ့ပုံဖော်တာတို့နောက်စာသားတွေနဲ့ပြောပြတာမျိုးတွေလုပ်နေကြရဲဆိုတော့အဲ့လိုမျိုး online ပေါ်မှာလုပ်နေတဲ့လှုပ်ရှားမှုတွေအကြောင်းလည်းသိပြစေရှင်
ဟုတ်ဟိုအခုဒီ generation C ကညီမပြောရမယ်ဆိုလို့ရှိရင်ဟိုညီမတို့ဒီ generation ကတော်တော်လေးလဲထက်မြက်ကြရလို့လဲထင်တယ်ပြီးွားရင်ဟိုအရင်ခါလိုင်းတခြားနိုင်ငံမှာဖြစ်တဲ့ဟိုဆန္ဒဟိုပြဟိုဆိုဟာပေါ့အရေးချင်းနေလို့နောက်မြန်မာပြည်မှာဖြစ်ခဲ့တဲ့အကြံနဲ့ဟိုပြီးခဲ့တဲ့အရေးချင်းနေလို့လဲရှင်လို့ရှိရင်ထူးခြားချက်တွေလည်းရှိရပါတော့ဟိုအခုအပြင်မှာဆန္ဒပြရဆိုလို့ရှိရင်တော့မှဟိုအမလို့လဲတွေးမိမှာပေါ့နော် poster sign တွေကဟိုတော်တော်လေးအဲ့လိုမျိုးတချို့တွေဆိုလို့ရှိရင်ဟာသဘက်ကိုလည်းပူသွားတယ်နောက်ပြီးရင်ဟိုအင်္ဂလိပ်လိုကြီးလည်းပူရေးလာတယ်ဒါတို့အမြင်နဲ့ကြောက်တာ international attention ကိုတင်တာပေါ့နော်ဟုတ်အဲ့နိုင်ငံသားလူတွေနားလဲအောင်ပြီးရင်နိုင်ငံသားလူတွေစိတ်ဝင်စားလာအောင်ဟိုကိုယ်တိုင်ပြည်မှာဖြစ်နေတဲ့ကိစ္စတွေကိုဖော်ပြတာပေါ့နော်ဒါအပြင်ဟိုsocial media site ဒီပေါ်မှာနောက် internet ပေါ်မှာလည်းတော်တော်များများ social media campaign တွေနဲ့ဒီတရက်ဖြစ်ပြက်နေတဲ့မိုင်းမှာဖြစ်ပြက်နေတဲ့ကိစ္စတွေကိုအဲ့လိုမျိုး live video တွေနဲ့လည်းတင်ကြရယ်ပြီးွားရင် civil disobedience movement ဆိုပြီးတော့ကြောင်းနဲ့ profile picture ပြောင်းပြီးတော့ campaign လုပ်ကြရယ်ဟိုပြီးွားလို့ရှိရင်နောက် graphics တွေပါညာနဲ့လည်းပေါ့နော်တိတိချာချာဟိုနိုင်ငံသားလူတွေနားလည်အောင်ဆိုရင်အဲ့လိုတရက်ချင်းစီတိုင်းလို့နေ့တိုင်းလို့လုံမျိုးကိုတင်နေကြတာပေါ့နော်အဲ့တော့ကြောင်းဟို ညီမဟိုတွေ့ကြုံနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုဗမာပြည်ကလူငယ်တွေပဲမဟုတ်ဘူးပြပကလူငယ်တွေဗမာပြည်နဲ့ဘာမှမသက်ဆိုင်တဲ့ဟိုဗမာမသက်ဆိုင်တာမဟုတ်ဘူးလားမြန်မာလူမျိုးတွေလည်းမဟုတ်ဘူးဟိုမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးဒါပေမဲ့ဒီမြန်မာပြည်မှာဖြစ်နေတဲ့ကိစ္စတွေကိုတလို့အခုဖြစ်နေတဲ့ဒီအခြေခင်းပေါ့နော်နောက်ပြီးွားလို့ရှိရင်ဒီစစ်အာဏာဟိုတင်းစင်းမှုအကြောင်းကိုတော်တော်လေးဟိုဟာသတင်းပြန့်နေပါပြီအခုဆိုရင်
အခုလိုမျိုးပေါ့နော်ဒီညီမတို့ဟိုလမ်းပေါ်ထွက်ပြီးတော့ခြေတက်ဆန္ဒပြတောင်းဆိုရဲနောက်တစ်ခါဒီ online ပေါ်ကနေပြီးတော့အမျိုးစုံနှုတ်ရှားနေတယ်အဲ့ဒီအပေါ်မှာရရဲပေါ့နော်တုံ့ပြန်မှုအများရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကိုရောဘယ်လောက်ထိအားရပါလဲရှင
့်ဟိုကအခုဆိုလို့ရှိလို့ရှင်စစ်အာဏာတင်းစီွားတာဟိုနှစ်ပတ်ကျော်ပါပြီဒါပေမဲ့ဒီနေ့ဆိုလို့ရှင်ညီမဟိုကမြို့ထဲဆင်းွားတော့ဆိုလို့ရှင်လမ်းပေါ်မှာခါတိုင်းနေရချက်ကိုလူတွေပုံများလာတယ်ဟုတ်ပါတော့ဆန္ဒပြထုတ်ပေါ်နေဆန္ဒထုတ်ပေါ်နေတဲ့သူတွေတော်တော်လေးများလာတော့ကြောက်အဲ့ဒါကိုမြင်တွေ့ရတော့တော်တော်လေးလည်းကျဉ်ငှက်အားရတယ်နောက်ဒီပုံတွေကလည်းဟိုဒီဓာတ်ပုံတွေကလည်း online ထဲမှာတော်တော်ပြန့်နေပြီနိုင်ငံသားကလည်းတော်တော်တည်နေပြီဆိုတော့ဟို international attention ကတော့ဟိုညီမတို့ရရတော့ရပါတယ်ဟုတ်ဟိုကကျဉ်ငှက်အားရမှုလည်းဟိုရှိတော့ရှိတယ်ဒါပေမဲ့ဟိုပြောင်းလဲမှုကတော့အခုချိန်ထိမလာသေးဘူးဆိုတော့အဲ့မှာတော့နည်းနည်းအားမရဖြစ်တာပေါ့နော်
အညီမပြောဆိုပဲပေါ့နော်ညီမတို့အခုလိုမျိုး generation Z မျိုးဆက်တွေအပြောင်းလဲလိုချင်လို့ဆန္ဒထုတ်ဖို့တောင်းဆိုနေတဲ့အတိုင်းဖြစ်လာဖို့အတွက်ကဘယ်လောက်ထိရေရှည်သွားမယ်လို့ဆုံးဖြတ်ထားလဲရှင
်ဒီဟိုပါပေါ့ညီမတခုတတိထားမိတာဆိုလို့ရှင်ဒီ generation ကတော်တော်လေးလဲစီးလုံးကြရတယ်နောက် Facebook လို့ပါလို့မှာအဲ့လိုမျိုး campaign အသစ်ပေါ်ရဲဆိုလို့ရှင်လဲဟိုအချင်းချင်းဟိုပါပေါ့နော် communicationဆက်တွေ့ရေးကောင်းတယ်လို့ပဲပြောရမလားဟိုစိတ်ကပဲစီးလုံးတယ်လို့ပဲပြောရမှာတော့ညီမလည်းအတိအကျမပြောတော့ဘူးကောနော်ဒါပေမဲ့ဟိုဥပမာညာ၈နိုင်ဟိုတန်ပုံဖတ်ပြီးနေဆိုတော့ငါဆိုလို့ရှိရင်အချက်ချင်းဟိုညာ၈နိုင်လဲကြာတော့တကယ်ပြီးနေကြပြီပေါ့နော်နောက်တရချလို့ရှိရင်ဘယ်လိုလုပ်ကြမယ်ဆိုလို့ရှိရင်လည်းဟိုအပြောင်းလဲညံတယ်လို့လဲဟိုကတော်တော်လေးလူတွေကလိုက်နိုင်ကြရယ်ပေါ့နော်အဲ့တော့ကြာတော့မြမအချင်းတော့ဟိုရေရှည်ဆက်သွားမယ်ဆိုလို့ရှိရင်လည်းဒါမျိုးနီးလန်းလေးရောပြောင်းသွားနိုင်တယ်ဟို creative လဲပို့ပြီးတော့ဖြစ်လာတာဟိုဘာလို့ဆိုမြမအစပိုင်းတော့ကလမ်းပေါ်ဆက်တက်ပြီးဆန္ဒပြတော့မှဆိုရင်ဒါမျိုးဒီလောက်ကြီးဟို creative sign နဲ့အင်္ဂလိပ်လိုရေးတာတွေပါတယ်အသိမရှိသေးဘူးလေဟိုကအဲ့တော့နီးလန်းနေကတော့ပြောင်းလဲနိုင်တယ်ဒါပေမဲ့ဟိုမြမအချင်းတော့ဒီလူငယ်တွေရဲ့နောက်လူကြီးတွေပါတော့ပါဟိုတော်တော်လေးဟိုကဟို sorry
ပါဝင်လာကြတယ်ပါပြီးတော့သူတို့ဆန္ဒပြ
ပါဝင်လာကြတယ်ဟုတ်အဲ့တော့ကြာတော့တော်တော်လေးလက်ခွန်အားရှိကြရဲဆိုတော့ကြာတော့ဟိုမောပြီးတော့ရက်သွားမယ်လို့အဲ့လိုမျိုးတော့မချင်ဘူးပေါ့နော်ပန်းနိုင်ရအောင်တော့ဟိုကအလုံးကဆက်ပြီးတော့အကျိုးစားသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးညီမတို့ရဲ့ဒီလှူရှားနေတဲ့လှူရှားမှုတွေကြောင်းပြောပြတာဟုတ်ကဲ့
ပါပါရှင်။ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာရယူမှုငြိမ်းချမ်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဦးစီရဲ့တပ်မတော်ကကွေဦးစီချုပ်ဘုရင့်မူကြီးမေအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်ဤတံမြေကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုဖမ်းဆီးအာဏာရယူအုပ်ချုပ်ခဲ့တာရက်20ဝန်းကျင်ရှိနေပါပြီ။ဒီကာလအတွင်းနိုင်ငံအနှံ့မှာရဟန်းရှင်လူပြည်သူလူထုကြီးရဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူ့ရေးစမ်းနဲ့ချီပါဝင်တဲ့ဆန္ဒပြပွဲကြီးတွေနေ့စဉ်ရက်ဆက်ဖြစ်ပေါ်နေသလိုနိုင်ငံတကာအသံဝိုင်းကနေအာဏာသိမ်းခေါင်းဆောင်တွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုလည်းဇက်တိုက်ဆိုသလိုကြေညာချမှတ်နေတာတွေကိုလည်းတွေ့မြင်နေကြရပါတယ်။နိုင်ငံကရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံအတွင်း project ရှိတဲ့အဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းတွေဆက်လုပ်သင့်မသင့်နိုင်ငံတွင်းကနေထွက်ခွာဖို့သင့်မသင့်စဉ်းစားချင်းချိန်နေကြချိန်လည်းဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာအာဏာသိမ်းပွဲမတိုင်ခင်ကတည်းက COVID-19 ရောဂါနဲ့ခံစားခဲ့ရပြီးစီးပွားရေးအပိုင်းမှာကျဆင်းမှုတွေကြုံနေရတာဖြစ်ပါတယ်။အခုအာဏာသိမ်းမှုကြေကြောက်လာမယ့်အချိန်စီးပွားရေးအပိုင်းမှာထိခိုက်နစ်နာမှုတွေရှိမှာကတော့ထွေကြတဲ့လောက်ပါ။စီးပွားရေးကဏ္ဍနဲ့အတူနိုင်ငံကဆက်ဆံရေးပညာရေးကျန်းမာရေးအစရှိသဖြင့်ကဏ္ဍအသီးသီးမှာဆုံးယုတ်ကြဆင်းမှုတွေဇက်တိုက်ဖြစ်ပေါ်လာမယ်လို့လည်းခန့်မှန်းရပါတယ်။အခုလိုအာဏာသိမ်းမှုဟာတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်ရေးအပိုင်းကိုရောဘယ်လိုသက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
သမရဟောဦးသိန်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရ အစိုးရ20တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ငင်းကြဲရေးတိဆောက်ရမှာအုပ်စု3စုခွဲပြီးအကောင်အထည်ဖော်ခဲ့တာဖြစ်ပါတယ် KNU အပါအဝင်အဓိကအားဖြင့်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်10ဘွဲ့နဲ့ကတော့တတိုင်းဒီလုံးဆိုင်ရာအပြည့်ရဲ့စာချုပ် NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းကြဲရေးညီလာခံတွေကနေတဆင့်Federal အခြေခံမှုတွေရရှိအောင်ကြိုးပမ်းနေကြပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့ AA ရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့တွေကတော့အပြစ်ခတ်ရစဲရီအရင်ရအောင်ဆွေးနွေးနေရစေပါ။အပြစ်လဲရထားလက်နက်ကိုင်ပဋိပက္ခလည်းဖြစ်မနေတဲ့ဝမိုင်လာ SSPP SSA ရှမ်းတပ်ဖွဲ့ကရင်နီလက်နက်ကိုင်တပ်ဖွဲ့တွေကိုတော့ NCA စာချုပ်ထဲပါလာအောင်စ조사ဆွဲဆောင်နေရစေအခြေအနေအောက်မှာအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းပွဲဖြစ်သွားရတာပါ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့ကတော့အာဏာသိမ်းတာကိုလက်မခံနိုင်ကြောင်းကြေညာချက်ထုတ်ပါတယ်အာဏာသိမ်းတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အတားအဆီးအနှောက်အယှက်သဘောလို့ရှုမြင်ကြပါတယ်လက်ရှိမှာလည်းလက်နက်ကိုင်10ဘွဲ့စုဖွဲ့ထားတဲ့ PPSD အဖွဲ့ဟာဆရာနာသိမ်းမှုကိုလက်မခံနိုင်ဘူးဆရာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေကြတဲ့ပြည်သူလူထုကိုအပြည့်အဝထောက်ခံနေအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုလုပ်နေတာတွေကိုရက်ဆိုင်ထားမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ
်ဒိုင်သာလက်နက်အဖွဲ့တွေထဲမှာဝါအရင်ဆုံးတော်လန်သက်တမ်းအကြဆုံးဖြစ်တဲ့ KU ကရင်မျိုးသားအစည်းအုံကတော့ပုံပြီးပြတ်သားပါတယ်အာဏာသိမ်းတာကိုလက်မခံဘူးဖန်စီထားသူတွေကိုလွတ်ပေးပါအာဏာသိမ်းတာကိုဆန့်ကျင်ကြတဲ့ပြည်သူတွေကိုထောက်ခံမယ်ဆိုသည့်အထိပြောဆိုထားပါတယ်ခင်ယူဖွဲ့ဟာတိုင်းသားဒန်းလူကြီးကိုပဲပြန့်ထန့်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပြီးသူ့ဖွဲ့ထဲမှာလည်းဒီမိုကရေစီစနစ်ရပုံမှန်ကွန်ကရစ်တွေကျင်းပပြီးဦးဆောင်ဖွဲ့ရွေးချယ်တာဝန်ပေးတဲ့စနစ်ကျင့်သုံးတဲ့အဖွဲ့စည်းလည်းဖြစ်ပါတယ် NCA စာချုပ်ထိုးအဖွဲ့ထဲပါတဲ့ပိုးလက်နက်ကိုင်အဖွဲ့နိုင်ကဘုံမူကြီးခေါ်ကာကတော့လက်ရှိအာဏာကိုတပ်မတော်ကရယူထားတာမို့တနီယာချထားရေးလို့စီရေးကိစ္စတွေဆွေးနွေးလို့ရပြီးနိုင်ငံရေးကိစ္စတွေကိုတော့ဆွေးနွေးနိုင်ပွဲမရှိဘူးလို့ပြောဆိုပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေထဲမှာတောင်းပလောင်အဖွဲ့ကတော့အာဏာသိမ်းမှုကိုလက်မခံဘူး။အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူတွေနဲ့တရားရဲရှိတယ်ဆိုပြီးထုတ်ပြန်ပါတယ်
။အလားတူ KIO ကချင်လက်နက်ကိုင်အဖွဲ့ကတော့တရုတ်နိုင်ငံရဲ့လေတံနီးတူအာဏာသိမ်းတယ်ဆိုတဲ့စကားလုံးကိုရှောင်ရှားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းရယူထားတာဖြစ်တဲ့နောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေဆက်မလုပ်ဖို့အာဏာရှင်စနစ်ချုပ်ငြင်းရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းချက်အားလုံးကိုကြိုးဆိုတယ်ဆိုတာလောက်ပဲဖော်ပြထားတာတွေ့ရပါတယ်။အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံရဲ့ဩဇာမကင်းဘူးလို့ယူဆထားကြတဲ့လက်နက်ကိုင်အင်အားကောင်းတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့ကြေညာချက်တစုံတရာထုတ်ပြန်တာမတွေ့ရပါဘူး။လက်ရှိအာဏာရယူထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ကောင်ဆောင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကအစိုးရအနေနဲ့အဖွဲ့၃ဘွဲ့ဖွဲ့ဖို့ရှိကြောင်းမူဝါဒချမှတ်မှုနဲ့ဥဆောင်လမ်းညွှန်မှုပေးမယ်အဖွဲ့ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဥဆောင်သွားမယ်လုပ်ငန်းကော်မတီအဖွဲ့ကတော့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်ဦးဆောင်ဖွဲ့စည်းသွားမယ်။လက်တွေ့ညှိနှိုင်းရေးအဖွဲ့ကတော့ဒုဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်မှဖြစ်ပြီးအကြံပေးတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်
။တရားဝင်ထုတ်ဖော်ပြောဆိုချက်တွေအရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရယူထားတဲ့လက်ရှိအရေးပေါ်ကာလသတ်မှတ်ချက်ဟာတနစ်သက်တမ်းပဲဖြစ်တာမို့ယာယီသဘောပဲနိုင်ငံတော်ဝန်ယူထားသူတယောက်အနေနဲ့ရေရှည်ငင်းငယ်ရေးဆိုင်ရာဖက်ဒရယ်ပြည်တော်စုဖွဲ့စည်းရေးဆိုင်ရာဆွေးနွေးလို့ရနိုင်ပါမလားအဲ့လိုဆွေးနွေးဖို့တိုင်းသားလက်နက်အဖွဲ့တွေဘက်ကလက်ခံပါမလားဆွေးနွေးရရှိချက်တွေကလည်းအာမခံချက်ရှိပါမလားဆိုတာကစဉ်းစားစရာပါအရင်ဆရာနာရှင်အစိုးရဗိုလ်ချုပ်မူကြီးတိုင်းရွှေအာဏာရယူထားတဲ့အနှစ်20ကျော်အချိန်တုန်းကတောင်သူတို့အနေနဲ့စစ်အစိုးရဖြစ်တာကြောင့်ငင်းငယ်ရေးကိစ္စနိုင်ငံရေးကိစ္စမဆွေးနွေးနိုင်ပါဘူးနောက်အစိုးရနဲ့ပဲဆွေးနွေးပါဆိုပြီးပြောခဲ့ဘူးတဲ့အခြေအနေရှိခဲ့လို့ပါပဲတကယ်တကယ်မှလည်းလက်ရှိဘုရုံမူကြီးမင်းအောင်လှိုင်ရဲ့ယာယီအစိုးရဟာပြည်သူလူထုရွေးကောက်တင်မြောက်ထားတာမဟုတ်လို့ပြည်သူလူထုကိုစားတိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ပြည်တော်စုအရေးဆွေးနွေးဖို့အခွင့်အာဏာရှိမနေပါဘူးဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရွေးကောက်ခံသမရအပါဝင်အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတာဝန်ရှိသူတွေကိုဖမ်းဆီးပြီးဘုရုံမူကြီးမင်းအောင်လှိုင်ကအာဏာရယူထားတဲ့ကိစ္စဟာနိုင်ငံတကာဆက်ဆံရေးစီးပွားရေးနဲ့အခြားကဏ္ဍအသီးသီးတွေမှာရင်းကြရေးကောင်တဲ့ပုံမှုအပေါ်ကိုလည်းချိုးချိုးတွေတက်ရောက်ရှိခဲ့ကြောင်းပါ
ဲ့ခင်ရှင်နေနေဖြစ်ပါစေတော်ရရှင်ပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့ဗီဒီယိုတော်ရရှင်တွေအတွက်အားရပေးတဲ့ဒေတာတိလက်ဆောင်မြန်မာချင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့ခိုင်းဆိုရင်မင်္ဂလာပါလို့ပြောနေကြဆိုပေမဲ့လေရှောင်ပြေးလို့မရတဲ့အခြေအနေရိုးကြီးကြမှာကုပအောင်ကေပအောင်လို့ရေးလာကြတဲ့သွားရှင်တွေရဲ့စာရီကျွန်တော် view ရီသတင်းတွေအောက်ကမှတ်ချက်တွေကိုဖတ်ရတာနဲ့အမတန်ရင်ခွဲရပါတယ်ဒီအချိန်ခါမှာမြန်မာနိုင်ငံမှာအားလုံးနှိပါမပျော်ရွှင်နိုင်ကြတာကတော့အမှန်ပါနော
်မင်္ဂလာပါ VOA ကျွန်တော်ကမြန်မာပြည်ကပေးစာများကဏ္ဍမှာပါဝင်ခြင်းလို့ပါဆရာနာသင်ခဲ့တဲ့ February 1ရက်နေ့ကစပြီးကျွန်တော်ဒီနေ့မှပျော်ရွှင်မှုမရခဲ့ပါဘူးနေ့စဉ်နဲ့အမျှစီစဉ်ရနေရပါတယ်ဒီနေ့တနေ့အင်သားတယောက်တေးနေသလိုကိုခံစားရပါတယ်ကဘာကြီးဘော်ကနိုင်ငံတွေကိုပြောပြပေးပါလားဗျာကျွန်တော်တို့အတွက်ကဘာကြီးကမျှော်လင့်လို့ရနိုင်ပါမလားလို့
ဒါက VOA သောရရှင်ချန်ဝေရန်ရေးလာတာဖြစ်ပါတယ်လင်းလင်းကတော့
VOA ရေးသတင်းကိုအမှန်ကန်ဆုံးဖြစ်အောင်ထုတ်လွှင့်ပေးစေချင်ပါတယ်ဗျာကဘာကတိအောင်ကျွန်တော်တို့မှမီဒီယာတွေကိုအားကိုးရတော့မှာပါပြီးတော့တေတာနှစ်ယောက်တည်းမကဘူးလို့ကြားရပါတယ်တနတ်မှန်တဲ့ပုံတွေကိုကဘာကိုချပြလို့မရဘူးလားဗျာရင်းနဲ့နေနေအောင်ခံစားရပါတယ်ကျွန်တော်တို့လူငယ်တွေမှာအိမ်မက်တွေရှိပါတယ်နာဂတ်တွေရှိပါတယ်ကျေးဇူးပြုပြီးတည်င်းမှန်တွေကိုများများလေးကဘာကိုချပြပေးပါခင်ဗျာ
ဟုတ်ကဲ့ပါကိုလင်းလေးပြီးရတဲ့ရပိုင်းတွေအတွင်းမှာဒီဆန္ဒပြတဲ့သူတွေကိုလက်နဲ့နဲ့ဖြုတ်ခွင်းမှုတွေတုံးမြင့်လှုံ့ဆော်လာတဲ့ဗီဒီယိုတွေကတော့ဤပညာကူညီတဲ့လူတိုင်းတွေ့မြင်နိုင်တဲ့အနေအထားမလို့မြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကိုဘလို့ကင်တွယ်နေသလဲဆိုတာကမ္ဘာနိုင်ငံခေါင်းဆောင်တွေရောကမ္ဘာတိုင်းပြည်အသီးသီးကလူထုတွေပါအချိန်နဲ့တပြေးညီမျက်မြင်တွေ့ရသိရှိခွင့်ရနေပါရဲ့ရှင်ဒီလိုမျိုးပြစ်ခတ်တဲ့ဗီဒီယိုဖိုင်တွေနောက်ပြီးအင်အားသုံးဖြုတ်ခွဲတဲ့ဗီဒီယိုဖိုင်တွေကိုမြန်မာနိုင်ငံကသောရရှင်တွေလည်းဗီဒီယိုကို Messenger ကနေပို့ပေးလာတာတွေရရှိကြောင်းလည်းပြောချင်ပါတယ်သောရရှင်တွေအများကြီးကပေးပို့လာကြပါတယ်အဲ့ဒီအချိန်မှာချမ်းချမ်းဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံကစစ်တပ်ကလက်နက်မဲ့ပြည်သူတွေကိုလိုက်ပြီးတော့တနက်နဲ့ပစ်တက်နေပါပြီဆိုပြီးတော့ဗီဒီယိုဖိုင်ပို့လာပါတယ်။သူကကဘာကတည်အောင်ကူညီပေးပါ။ပြည်သူလူထုတွေရဲ့ရင်ထဲဝင်ကြည့်ပေးပါလို့တဲ့သူရေးလာတာဖြစ်ပါတယ်။ကမီကာရီစိုက်တိုဆိုတဲ့သောရရှင်ကတော့
နိုင်ငံတော်ဥပဒေအတိုင်းမှာမက်ဒီကယ်ကာပါကိုလုံးဝပြည့်ခွင့်မရှိပါဘူး။ဘလောက်ကြီးမားတဲ့စစ်ပွဲပဲဖြစ်ဖြစ်မက်ဒီကယ်ကာပါကိုပြည့်ခွင့်မရှိတာကိုမြန်မာစစ်တပ်ဟာလူမဆန်စွာပြစ်ခတ်ခဲ့ပါတယ်။ဒါ UN law ကိုပေါ်ပေါ်ထင်ထင်ချိုးဖောက်လိုက်တာပါအခုကလူနာလာကောက်တဲ့ medical cover တွေကို sniper နဲ့ပစ်တယ်ဆိုတာကြားကောင်းကြသေးရဲ့လားဗျာသွေးတံတရေရင်နဲ့လူတွေကိုအချုပ်ကားတဲ့ဆွဲခေါ်သွားတာတွေလုံးဝလူမဆန်တဲ့လုပ်ရက်တွေအောက်တန်းကျလွန်းတဲ့လုပ်ရက်တွေဒီနေ့လူမဆန်တဲ့ဖြစ်ရတိုင်းကိုကမ္ဘာသတင်းမီဒီယာတွေစီရောက်အောင်ပို့ပေးကြပ
ါဒီသောရရှင်ကဘယ်နိုင်ငံဘယ်ဒေသမှမဆိုစစ်ပွဲအတွင်းမှာကျမရေးဆောင်ရှောက်မှုအကူအညီပေးတဲ့သူတွေကိုလုံးဝပြစ်ခတ်ခွင့်မရှိပါဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပါတယ်ဆိုပြီးတော့ရေးလာပါတယ်မြန်မာပြည်ကြီးမှောင်တိကျကုကေရမဲ့ဘဝတွေရောက်နေကြပါတယ်လို့ဗီဒီယိုကိုသောရရှင်နေရေးလာကြတာမှာတော့အောင်ဆိုတဲ့သောရရှင်က
မန္တလေးအခြေအနေဆိုလို့သူများနိုင်ငံအကူအညီပေးပါလို့ပြောပြပါနော်ကျွန်တော်တို့ပြည်သူတွေကဒီမိုကရေစီတစ်ခုအတွက်နဲ့ဆန္ဒပြနေကြတာပါအခုဆိုသူတို့လက်နက်တွေနဲ့ပစ်တာမှုဂျပန်တို့ UN တို့အမေရိကန်တို့အကူအညီပေးကြပါလို့တောင်းဆိုပါတယ်ကျွန်တော်တို့တောင်းဆိုတာလက်နက်ကင်တွေကိုမနိုင်လို့အကူအညီတောင်းတာပါဗျာ
လူတိုင်းကဒီသောရရှင်လိုပဲကဘာကတည်အောင်လုပ်ပေးပါလို့ရေးလာတာပါဟုတ်ကဲ့ပါကျွန်မကပြောသွားသလိုပဲအဖြစ်အပျက်တွေအားလုံးကိုကဘာကတည်နေပါရင်စင်မဲဟင်းဆိုတဲ့သောရရှင်ကတော့
အခုဖြစ်နေတဲ့မြန်မာနိုင်ငံကအရေးကိုနိုင်ငံတကာတည်အောင်လုပ်ပေးပါဗျခင်ဗျားတို့လုပ်နိုင်ပါတယ်မြန်မာစစ်တပ်ကနိုင်ငံကိုပုံကန်သူများဖြစ်သွားပါပြီကျွန်တော်တို့ပြည်သူအားလုံးလမ်းပြနေရပါပြီကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာတဲ့အားမရတာမျိုးပါစစ်တပ်ရဲ့လုပ်ရအားလုံးအတိအကျနဲ့နိုင်ငံတကာကိုသိစေချင်ပါတယ်စစ်တပ်ကတော့လိညာနေမှာပါပဲအကြောင်းပြချက်တွေပေးပါလိမ့်မယ်ကျေးဇူးပြုပြီးညီမအရေးခင်အားလုံးအမှန်တိုင်းနိုင်ငံတကာသိအောင်လုပ်ပေးပါဗျတောင်းဆိုပါတယ်ဗျာ
ဒီတော့ရှင်ပြောသွားသလိုကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာတဲ့အားမရတာမျိုးပါဆိုလို့ကျမကခုနကပဲဒီအတံမတွင်းရင်နေမှာပဲဖတ်လိုက်ရတဲ့သတင်းကိုကျမပြန်ပြီးတော့ကြည့်မိပါရင်အဲ့ဒီသတင်းကတော့မန္တလေးရဲနာဘုံသတင်းစာသတင်းဖြစ်ပြီးတော့ရေးထားတာက27ရက်နေ့ရက်စွဲနဲ့ဖြစ်ပါရင်တင်းငိန်အေးချမ်းမှုကိုမလိုလားသောဆန္ဒပြသူများကမန္တလေးရဲနာဘုံတင်မောချင်းတွင်လုံခြုံရေးဆောင်ရွက်နေသောတပ်ဖွဲ့ဝင်များကိုခဲများ၊လေးကွာများ၊ဂျင်းကလေးများဖြင့်ပြစ်ခတ်တိုက်ခိုက်လို့ရေးထားပါရင်
လားရွေးမြမအလင်းတင်းစားမှာလည်းအိစာကိုပဲစလုံးကြီးတွေနဲ့ရေးထားတာတွေ့ရပါတယ်ရှင်။ဒါမဲ့မြင်းမြင့်တက်သေးတွေပြည်ရင်းပြည်ပတည်င်းနေရောနောက်ပြီးတော့ထွက်လာတဲ့ဗီဒီယိုတွေမှာရောကဆန္ဒပြသူတွေကြားကတေဆုံးတန်ရာရကြတဲ့ဒီဗီဒီယိုပုံတွေဖြစ်ပါရင်ဘာပြောခဲ့လို့ပဲဒီရေပိုင်းတွင်မှာရေးလာတဲ့တော်ရရှင်ရဲ့စာရင်းမှာတော့မြန်မာနိုင်ငံမှာလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဖော်ပြပြီးရေးသားကြတာတွေပဲဖြစ်ပါရင်နော်ဒီမှာဥမြင့်ရွှေဆိုတဲ့တော်ရရှင်ကလူသက်စစ်တက်လုံနေပါပြီဒီတိုင်းကြည့်မနေကြပါနဲ့ဗျာကူကြပါအောင် VOE ရဲ့တဲ့ Sky လေးဆိုတဲ့တော်ရရှင်ကတော့ဖြီးသူတွေကိုတတ်နေတဲ့အာဏာရှင်အဖွဲ့ကိုအလိုမရှိပါဘူးဆန္ဒထုတ်ဖော်နေတဲ့သူတွေဟာနေမအိယာညမအိယာဖြစ်နေပါပြီအသက်ခံရတဲ့သူတွေလည်းများလာပါပြီတရေမန်နေတင်ပေးလို့ကျေးဇူးတင်ပါတယ် VOE တဲ့အေးချွတ်ချွတ်မွန်ဆိုတဲ့တော်ရစင်ကလည်းဒီကနေ့မန္တလေးကဖြစ်တဲ့အဖြစ်အပျက်ကိုကြည့်ပါအောင်ရှင်ကျမတို့ပြည်သူတွေရင်နာလာပါပြီဘလောက်များစတေးရအောင်မှာပါလဲရှင်အငယ်သူကိုကူမပေးကြတော့ဘူးလားကျမတို့ပြည်သူတွေကိုပြစ်မထားကြပါနဲ့လို့ကဘာကြီးကိုပြောပြပေးပါတဲ့ VOE တော်ရစင်နဲ့ရေးလာတဲ့စာရေးဖြစ်ပါရင်ဒီမှာမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုတွေနိုင်ငံတကာကတုံ့ပြန်တဲ့အနေနဲ့အရေးယူတန်ခတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။သူကအခုလောက်တန်ခတ်ပိတ်ဆို့ရုံနဲ့မလုံလောက်ပါဘူးဆိုပြီးအခုလိုရေးလာပါတယ်ရှင်။ Not too long ဖြစ်ပါတယ်
။အာဏာရှင်ကသူ့နောက်လိုက်တွေကိုဒီမိုကရေစီငြိမ်းချမ်းနိုင်ငံတွေကအရေးယူလိုက်ပါတယ်။ဒီထက်ထိအောင်လှုပ်ပေးကြပါလို့တောင်းဆိုချင်တာပါ။တိုင်းမှုစစ်ဘုံချုပ်တွေပါတန်ခတ်ဆင်းနဲ့ထည့်တင်ပါတယ်။တိုင်းက9တိုင်းပြည်နယ်လဲ9ခုထားပါတော့တိုင်းမှု14ရောက်ဒုတမှုကတော့ရချင်မယ်သူတို့ဆွေမျိုးတွေကနိုင်ငံသားရောက်ပြီးပိတ်ဆို့ဖို့တရင်ဒီကယူပြီးပိတ်ဆို့ခရင်တတ်မှုအမျိုးတွေပါပိတ်ဆို့ရင်အောင်မြင်ပါပြီတိုင်းမှုကောင်းတဲ့သူရှိပေမဲ့မကောင်းတဲ့သူကများတော့မတရားခုလိုအာဏာသိမ်းတာဖြစ်သွားတိုင်းမှုအမျိုးတွေပါပိတ်ဆို့ပေးကြပါသူတို့အကြောင်းသိဖို့ကပြည်သူတွေကတဆင့်စုံလမ်းမှာအာဏာရှိတာသမီတွေကမြန်မာပြည်မှာထက်တခြားနိုင်ငံမှာပညာရေးနဲ့ရောတခြားနေပါနေထိုင်ကြတာပါမြန်မာပြည်ကိုကဲတင်ပါမလုံခြုံဘူးဆိုတာသိပေမဲ့ VOAC ရောက်ပါစေလို့မျှော်လင့်မိပါတယ
်အေဘော့စပိုင်ဆိုတဲ့တော်ရရှင်ကဒီလိုအရေးကြီးတဲ့အချိန်မှာသူတည်င်းနေနားထောင်လို့မရပါဘူးလို့ရေးလာတာပါ
မင်္ဂလာပါခင်ဗျာ VOA ကိုကျွန်တော်ကလေးဘဝနဲ့ကသိခဲ့တာပါမနေ့ညရေဒီယိုလေးကိုခိုးရောင်ခိုးဝဲနဲ့တကြီးကြီးလှုပ်နေတဲ့ဖခင်နာကထညက်လေးနှိုက်စားရင်းဗီယိုရဲ့အတန်ကိုနားထောင်ခဲ့တာ2021ဖေဖော်ဝါရီ15ရက်နေ့အထိပါပဲဒါပေမဲ့2021ဖေဖော်ဝါရီ15ရက်နောက်ပိုင်း VOA BBC တို့ကလွှင့်တဲ့ live သတင်းအသစ်တွေကျွန်တော် Facebook YouTube Radio Gmail account တွေမှာနားထောင်ဖို့အသစ်တွေထပ်တက်မလာတော့ပါဘူးအခုချိန်ကြီးကျွန်တော်တို့လိုနိုင်ငံသားလူငယ်တွေအတွက် VOA BBC RFA တို့လိုလွတ်လပ်တဲ့သတင်းမှန်တွေကိုလိုအပ်ပါတယ်။အဲ့ဒါတွေတကူမှနားထောင်မရတော့ပါဘူးခင်ဗျာ။ဘာကြောင့်ပါလဲခင်ဗျာ
။ဟုတ်ကဲ့ပါ။နားထောင်လို့မရဘူးဆိုလို့ကျမတို့ဘက်ကတော့အမြဲတမ်းထုတ်လွှင့်ပေးနေပါတယ်နော်။တို့ရရှင်နေလဲနားထောင်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုတွေ့နေရပါတယ်။ဒါကြောင့်မလို့ဘလို့ဖမ်းရုပ်လဲဆိုတဲ့နေလေးနည်းနည်းလေးပြင်ပြီးတော့ကြည့်ကြည့်ပါဦး။ရေဒီယိုကနေပြီးတော့လဲလိုင်းဒိုမီတာကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကျမတို့ရဲ့ view တွေ Facebook စာမျက်နှာမှာလဲနောက်ဆုံးရသတင်းတွေရုပ်သံ file တွေနောက်ပြီးတော့ရေဒီယိုအစီအစဉ်တွေနဲ့စာသားသတင်းတွေကိုအချိန်နဲ့အမျှဖော်ပြပေးနေပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတည်လက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာယူတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်နေကြိုးစွနေပါတယ်ရှင် ခုတော့တော်ရရှင်နဲ့ကိုကျမမြတ်တာတေးလက်ဆောင်မြမတချင်းလေးတို့နဲ့ဖြောပြပေးကြပါရဲ့ရှင်လေးဗျူတီဆူထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရဲ့အားလုံးဒီတချင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော်
兄弟们的面上内身内当看没到家嘛浪费了当天的面上高内嘛比你兄弟们的面上内身内当看没到家嘛浪费Darling me chong ya ma be ma phu ne ga be me di sai ko ma sho ba ne me myo lin de mya ta chain pi la ma lu do la ne chong chi ya ta khu twe sa ko long de di ya na be me ye bu wa ba ba go yong chi le chong chi ya ta khu twe
ဒီစားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းတော်တော်ရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်ဒေါ်ရရှင်ကြီးအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်I will young chile young chia to ku twa so my shop them ba to need all your baba so la vie young chia to ku twa effect go round the jada ve me ye muwa ba I will young chile young chia
မြန်မာနိုင်ငံမှာတက်မတော်ကဘွေဦးစည်းချုပ်ဦးဆောင်ပြီးအာဏာသိမ်းယူထားတဲ့အပေါ်စန့်ကျင်ကန့်ကွက်မှုတွေနိုင်ငံအနှံ့မြို့တွေမှာဆက်လက်ရှိနေပါတယ်။နှစ်ခံကိုနှစ်ငါးလုံးပြည်လုံးချွတ်အထွေထွေတပိတ်ဆင်ွဲကြဖို့အတွက်ဆန္ဒပြသူတွေစော်ဩနေပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ကြဖို့တိုက်တွန်းနေပါတယ်။ရန်ကုန်မြို့ရဲကဈေးကြီးတွေနဲ့စားတောက်ဆန်တွေကလည်းမနှက်ပြန်ပိတ်ထားမယ်လို့ဈေးဝယ်သူတွေကအတိပေးထားပါတယ်။မန္တလေးမြို့တင်မောချင်းရှိရာကန္နာမှာမနေ့ကလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်နှစ်ယောက်တေဆုံးခဲ့ပေမဲ့ဒီနေ့မန္တလေးမြို့မှာဆန္ဒပြသူအများအများလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းဆေးရနာသိမ့်မှုစန့်ကျင်ဆန္ဒပြမှုပုံစံမျိုးစုံကိုတွေ့မြင်ရပါတယ်။ရဲလက်ချက်နဲ့ခေါင်းကိုတနက်ထိမှန်ပြီးတေဆုံးသွားတဲ့မမမြတ်တွတ်ခါရဲ့စာပနာကိုဒီနေ့နေပြည်တော်မှာကျင်းပတာမှာပြည်သူအများအပြားလိုက်ပါပူဆောင်ကြပါတယ်။သူ့ရဲ့ရုပ်အလောင်းကိုဆေးရုံကနေမိသချို့မဲ့နေရာတေဆောင်သွားရလက်တလျှောက်စိုက်ကယ်ရီမော်တော်ကားတွေကရန်တန်းကြီးတွေအဖြစ်နဲ့လိုက်ပါပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။ ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူတွေနဲ့ပတ်သက်ပြီးတော့လုံခဲ့ပြီးပြီးပေါ့နော်။အခုဆိုရင်မန္တလေးမှာဆိုတော့ကပြည်ညင်းချမ်းချမ်းစနပြသူတွေအပေါ်တေးစီလောက်တဲ့အင်အားတုံးတာချင်းချောက် 200,000 ကျပ်ပါတယ်။မြန်မာနိုင်ငံမှာငင်းငင်းချမ်းချမ်းစနပြသူတွေအပေါ်တေးစီလောက်တဲ့အင်အားတုံးတာချင်းချောက်နောက်ဆက်မှုတွေကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောင်အန်ဒရူးစ်ကလည်းအာနာသိမ်းယူထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရလက်ချက်ကြောင့်မန္တလေးမြို့က ဖြစ်ပါရဲ့ရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်ပါပါရှင
This program has come to you from the Voice of America, Washington.